Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ရ2023ခုနှစ်ဖေဖော်ဝါရီလ22ရက်နေ့ဗုဒ္ဓဦးနေ့မနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ3248လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်သတ်တာရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနေ့ခင်းတဲ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
ဘေကင်းရန်ကင်မင်္ဂလာမနက်ခင်းဖြစ်ကြပါစေကျွန်တော်ကခင်မောင်စိုးမင်းပါဒီမနေ့နောက်ဆုံးရထိပ်တန်းရောက်သတင်းတွေကတော့ယူကရိန်းကိုဆက်လက်အကူအညီပေးဖို့အမေရိကန်သမ္မတကကြေပြူလိုက်ပါတယ်အမေရိကန်ရဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေးစာချုပ်ကိုရုရှားကဆိုင်းငံ့လိုက်ပါတယ်အမေရိကန်အပြင်ဒီမိုကရေစီနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ပြီးအာဏာတိုးချက်ခြင်းသူတွေကိုရင်ဆိုင်သွားမယ်လို့ထိုင်ဝမ်သမ္မတကပြောလိုက်ပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပ
ါကောင်းပါပြီရှင်ထိပ်တန်းရောက်သတင်းတွေပြီးမှာတော့ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ထိခိုက်သေးဆုံးရမှုအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့အစီရင်ခံတင်ပြမှုတွေကိုနားဆင်ကြရမှာဖြစ်ပါတယ
် My colleagues interviewed a former prisoner of war who was from Mariupol and he was forced in Mariupol to collect bodies
ယူကရိန်းရဲ့ Mariupol မြို့ရင်းကသေဆုံးသူရုပ်အလောင်းတွေကိုလိုက်လံကောက်ယူဖို့ရုရှားစစ်သားတွေကစီခိုင်းခံခဲ့ရသူကသူ့အတွေ့အကြုံတွေကိုပြောပြသွားတဲ့အကြောင်းပြောသွားတာဖြစ်ပါတယ်။မကြခင်မှာတင်ပြပေးပါမယ်ရှင်။အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့ချက်မရည်နောက်ဆုံးရအခြေအနေ၊တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအရေးတရုတ်နဲ့ဒေတာတွင်းနိုင်ငံတွေကြားရှင်းပြိုင်မှုစတဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူပဲထိုင်းမြန်မာနယ်စပ်ကမှုရည်စေဝါအဖန်စီသတင်းကိုလည်းနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့ကဘာတလွားခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပါမယ်ရှင်။အခုရည်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုခင်မောင်စုမင်းနဲ့အတူတင်ပြပါမယ
်။ရုရှားချူချော်မှုကိုတစ်နှစ်ပြည့်တဲ့အထိခုခံကာကွယ်နေကြတဲ့ယူကရိန်းကိုအကူအညီပေးဖို့အတွက်မိမိတို့အနောက်မဟာမိတ်တွေအနေနဲ့ရပ်ဆိုင်းသွားမှာမဟုတ်ဘူးလို့ပိုလန်နိုင်ငံဝါဆော့မြို့မှာအမေရိကန်သမ္မတဂျိုးဘိုင်တင်ကကရီးပြူပြောလိုက်ပါတယ်
။ One year ago, the world was bracing for the fall of Kyiv.
လွန်ခဲ့တဲ့တစ်နှစ်ကကီယက်မြို့တော်ကြာဆုံးမဲ့အရေးကဘာကြီးရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့အခုပဲအလဲရောက်ခဲ့တဲ့ကီယက်မြို့ဟာကြမ်းကြမ်းခိုင်နေစေပါပဲလို့အမေရိကန်သမ္မတဂျိုးဘိုင်တင်ကပိုလန်နိုင်ငံဝါဆော့မြို့ကတော်ဝင်ရဲတပ်ရှိကကွင်းမြေမှာထောင်ပေါင်းများစွာရှိကြတဲ့ပိုလန်ပြည်သူတွေကိုအင်္ဂါနေ့ကပြောကြားလိုက်တာပါ။ပိုလန်ပြည်သူတွေဟာကြမ်းကြမ်းခိုင်ရပ်တည်နေကြပါတယ်။အရေးကြီးဆုံးကတော့သူတို့ဟာလွတ်လပ်မှုအတွက်ရပ်တည်နေကြတာပါပဲလို့သမရဘိုင်တင်ကပြောဆိုလိုက်ပါတယ်။ဒါအပြင်ယူကရိန်းကိုထောက်ပံ့ကူညီပေးတာတွေဟာလည်းဘယ်တော့မှလက်လျှော့သွားမှာမဟုတ်ဘူးလို့နေတိုးကာကွယ်ရေးအဖွဲ့ကြီးအနေနဲ့လည်းဘယ်တော့မှကွဲပြားသွားမှာမဟုတ်ဘူးလို့သူကကြေညာလိုက်ပါတယ်။ရုရှားတွေဟာယူကရိန်းအပေါ်မှာဘယ်တော့မှအနိုင်ရမှာမဟုတ်ကြောင်းနဲ့မိမိတို့မဟာမိတ်တွေအနေနဲ့နေတိုးအဖွဲ့ဝင်မဟုတ်သေးတဲ့ယူကရိန်းကိုကိုယ်ပါတာကိုကာကွယ်ရေးအတွက်လက်နက်ခရမ်းမီးကျောက်တွေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုထောက်ပံ့ပြီးကူညီဖြည့်ရှင်းသွားမယ်လို့လည်းသူကပြောဆိုလိုက်ပါတယ်ခင်ဗျာ
ရုရှားတပ်ဖွဲ့တွေကရဲသားတွေကိုအညာတားမဲ့တပ်ဖြတ်နေတယ်လို့ယူကရိန်းသမ္မတဗိုလ်လူဒီမာဇယ်လင်စကီကအင်္ဂါနေ့မှာဆွတ်ဆွဲပါတယ်ယူကရိန်းတောင်ပိုင်းခါဆန်မြို့ကိုရုရှားဘက်ကဒုံးကျည်တွေနဲ့အပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့လို့အရဲသား9ဦးသေဆုံးက16ဦးဒဏ်ရာရခဲ့ပြီးအခုလိုပြောဆိုရဖြစ်ပါတယ်လမ်းမတွေပေါ်မှာတုံးလုံးပက်လက်ဖြစ်နေတဲ့လူသေးအလောင်းဓာတ်ပုံတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာတင်ရင်းတဲ့ Ukraine သမ္မတကအခုလိုပြောတာပါရုရှားရဲ့ရက်စက်ချမ်းကြုံမှုတွေနဲ့ရန်လိုမှုတွေကအကန့်အသတ်မရှိဖြစ်နေတာကိုကဘာကြီးအနေနဲ့ခဏလောက်တောင်မေ့ထားပိုင်ခွင့်မရှိဘူးလို့လည်းသူကပြောပါတယ်ရုရှားဘက်ကတော့ရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမရှိဘူးလို့ညင်ပါတယ်။ရှစ်လကြာရုရှားတို့လက်အောက်ချခဲ့တဲ့ခါဆန်မြို့ကိုယူကရိန်းဘက်ကပြီးခဲ့တဲ့နိုဝင်ဘာမှာပြန်လည်သိမ်းပိုက်ပါတယ်။ရုရှားတပ်ဖွဲ့တွေဟာမနစ်ဖေဖော်ဝါရီ24ရက်ကယူကရိန်းကိုကျူးကျော်ပြီးနောက်သူတို့သိမ်းပိုက်နိုင်ခဲ့တဲ့တခုတည်းသောဒေသမြို့တော်ကိုဆွတ်လွတ်ပြီးနောက်ဆုတ်ခဲ့ရတာပါ။ဒါပေမဲ့ရုရှားဘက်ကဒီမြို့ကိုလက်နက်ကြီးတွေဆက်ပြစ်ခတ်နေပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကမော်စကိုမြို့တော်ကရုရှားပါလီမန်မှာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးခုခံကာကွယ်ပြောဆိုနေချိန်မှာအခုလိုတိုက်ခိုက်မှုဖြစ်နေတာလည်းဖြစ်ပါတယ် ဒါ့အပြင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းနိုင်ငံမြို့တော် Kiev ကိုရုတ်တရက်ရောက်လာခဲ့ပြီးယူကရိန်းကိုအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကဆက်လက်ကူညီထောက်ပံ့ပေးဖို့အာမခံချက်တွေပေးခဲ့ပြီးတရက်အကြာမှာအခုလိုတိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်ရှင်
။အမေရိကန်နဲ့ရုရှားနျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကိုဆိုင်းငံ့ထားလိုက်ကြောင်းရုရှားသမ္မတဗလာဒီမာပူတင်ကအင်ကာနေကပြောပါတယ်။ပြီးခဲ့တဲ့2010ခုနှစ်ကလက်မှတ်ရေးထိုးခဲ့ကြတဲ့အဲ့ဒီစာချုပ်အရတနင်္ဂနွေကိုနျူကလ িয়ার ထိပ်ဖို့အများဆုံး1550အထိထားရှိဖို့ကန့်သတ်ထားပါတယ်။ဒီစာချုပ်ဟာလာမယ့်2026ခုနှစ်မှာတက်တန်းကုန်မှာဖြစ်ပါတယ်။သူ့အနေနဲ့အခုအချိန်မှာတော့အဲ့ဒီစာချုပ်ကနေအပြည့်အစုံမထွက်ရသေးကြောင်းရုရှားဒူးမားလွတ်တော်နိုင်ငံတော်အခြေပြမိန့်ခွန်းမှာထည့်သွင်းပြောကြားပါတယ်။တကယ်လို့သာအမေရိကန်ပြည်ထောင်စုအနေနဲ့နျူကလ িয়ার လက်နက်တွေကိုပြန်လည်ဆန်းသတ်လာမယ်ဆိုရင်တော့ရုရှားအနေနဲ့လည်းအဲ့ဒီလိုလိုက်လုပ်ဖို့အဆင်သင့်အနေထားမှာရှိတယ်လို့သူကပြောပါတယ်။ရုရှားသမ္မတရဲ့အဲ့ဒီလိုပြောဆိုချက်ဟာတာဝန်မဲ့ရာယောက်ျောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ရုရှားတွေဘာလုပ်နေတယ်ဆိုတာကျွန်တော်တို့အနေနဲ့စောင့်ကြည့်နေပါတယ်။မိမိတို့နိုင်ငံနဲ့မဟာမိတ်တွေရဲ့လုံခြုံရေးအတွက်တင်ဒေါ်တာလှုပ်ဆောင်မှဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေကန့်သတ်ရေးနဲ့ပတ်သက်ပြီးရုရှားနဲ့ဆွေးနွေးဖို့အဆင်သင့်ရှိပါတယ်လို့လည်းသူကပြောလိုက်ပါတယ်ခင်ဗျာ
။ယူကရိန်းအရေးမှာအမေရိကန်ကမီးလောင်ရာလေပင့်လုပ်နေတယ်လို့တရုတ်ကဆွဆွဲလိုက်ပြီးဒါကထိမနိုင်သိမရအခြေအနေဖြစ်သွားနိုင်လို့အလွန်အမင်းစိုးရိမ်တယ်လို့ဆိုပါတယ်။ရုရှားကိုတရုတ်အနေနဲ့လက်နက်မထောက်ပံ့ဖို့အမေရိကန်ရဲ့သတိပေးချက်ကိုတရုတ်ဘက်ကအခုလိုလက်တုံ့ပြန်ပြောဆိုလိုက်တာပါ။အမေရိကန်ကသာယူကရိန်းစစ်မြေပြင်ကိုလက်နက်တွေအကြီးအကျယ်ထောက်ပံ့နေတယ်လို့လည်းတရုတ်ဘက်ကပြန်လည်ဆွဆွဲလိုက်ပါတယ်။ဘေကျင်းမြို့တော်မှာတရုတ်နိုင်ငံကကမကထလုံချင်းပါတဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးဦးဆောင်အဖွဲ့ညီလာခံမှာအင်ကာနိကအစိုးရစာတမ်းတစ်စောင်ဖတ်ကြားချိန်မှာနိုင်ငံခြားရေးဝန်ကြီးချင်းကန်းကယူကရိန်းအရေးမှာတရုတ်အနေနဲ့ဒီဇိုင်းမှတ်မှတ်ဗက်မလိုက်ဖဲရက်တည်နေပေမဲ့အမေရိကန်ဘက်ကသာပြစ်ပခတ်ကိုအရှိန်မြင့်နေတယ်လို့ဆွဆွဲခဲ့တာပါ။ယူကရိန်းမှာတိုက်ခတ်နေတဲ့ရုရှားတပ်ဖွဲ့တွေကိုတရုတ်ဘက်ကလက်နက်အကူအညီတွေပေးခဲ့ရင်အမေရိကန်တရုတ်ဆက်ဆံရေးမှာတကယ့်အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကသတိပေးပြီးတရက်အကြာမှာတရုတ်နိုင်ငံခြားရေးဝန်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာပါ။တရုတ်ကရုရှားကိုဆစ်လက်နဲ့အကူအညီတွေပေးဖို့စဉ်းစားနေတယ်ဆိုတော့ထောက်လှမ်းရေးသတင်းတွေရတယ်လို့ဝန်ကြီးဘလင်ကင်ကစနေနေ့ကသတိပေးထားတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့မော်စကိုမြို့တော်ကိုလာရောက်လက်ပတ်မဲ့တရုတ်ကွန်မြူနစ်ပါတီရဲ့ဝိုင်းရင်ထိတ်တန်းနိုင်ငံခြားရေးမူဝါဒဆိုင်ရာအရာရှိလည်းဖြစ်အရင်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်သူဝမ်ယီနဲ့တွေ့ဆုံပွဲရှိတယ်လို့ခရမလင်နန်းတော်ကသတင်းထုတ်ပြန်ချိန်မှာပဲအခုလိုနှစ်ဖက်စကားဆစ်ထိုးပွဲတွေဖြစ်နေတာဖြစ်ပါတယ်ရှင်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာကမနေ့ခင်သတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်အမေရိကန်အပြင်တခြားဒီမိုကရေစီနိုင်ငံတွေနဲ့ပါအတူပူးပေါင်းဆောင်ရွက်ပြီးအာဏာတိုးချဲ့လိုသူတွေကိုရင်ဆိုင်သွားမှာဖြစ်ကြောင်းတိုင်ပေမြို့မှာအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့တဲ့ထိုင်ဝမ်သမ္မတကပြောလိုက်ပါတယ
်။安全议题上，台湾和美国也持续的加强军事交流。未来台湾也会更积极的跟美国。
လုံခြုံရေးအခြေအနေနဲ့ပတ်သက်လို့ပြောရမယ်ဆိုရင်ထိုင်ဝမ်နဲ့အမေရိကန်ပြည်ထောင်စုဟာစစ်ပတ်ဆိုင်ရာအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေဆက်လက်တိုးမြင့်သွားမှာဖြစ်ပါတယ်။ရှေ့လျှောက်လဲအမေရိကန်ပြည်ထောင်စုတွင်တာမကဒီမိုကရေစီမိတ်ဖက်နိုင်ငံတွေနဲ့လည်းတက်တက်ကြွကြွပူးပေါင်းဆောင်ရွက်ပြီးကမ္ဘာကြီးကိုချိမ့်ချောင်နေတဲ့အာဏာချက်ထွင်မှုတွေနဲ့ရာသီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်ကာကွယ်သွားမှာဖြစ်တယ်လို့အင်ကာနေကထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကပြောဆိုသွားပါတယ်။ထိုင်ဝမ်ကျွန်းတိုင်ပေမြို့တော်ကိုရောက်ရှိလာကြတဲ့အမေရိကန်အထက်နဲ့အောက်ကွန်ဂရက်စ်လွှတ်တော်နှစ်ရက်ပေါင်းအသစ်ဖွဲ့စည်းထားတဲ့အမေရိကန်နဲ့ထိုင်ဝမ်ဆက်ဆံရေးအထူးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့အောက်လွှတ်တော်အမတ်ရိုခန်းနာကမိမိတို့အဖွဲ့အနေနဲ့လုံခြုံမှုနဲ့ဒီမိုကရေစီဂရိကဝတ်တွေကိုအမေရိကန်နဲ့ထိုင်ဝမ်အကြားမျှဝေတန်ဖိုးထားကြဖို့လာရောက်တာဖြစ်တယ်လို့ပြောပါတယ်။ထိုင်ဝမ်သမ္မတနဲ့ထိုင်ဝမ်ဥပဒေလွှတ်တော်ဥပဒေပြုအမတ်တွေကိုတွဲဆောင်ခဲ့ပြီးတဲ့နောက်အမေရိကန်ကွန်ဂရက်စ်အမတ်တွေဟာ ထိုင်ဝမ်ကျွန်းကကမ္ဘာမှာအကြီးဆုံးတပိုင်းလျက်စစ်ကူးစီမီကွန်ဒက်တာထုတ်လုပ်ရေးကုမ္ပဏီတည်ထောင်သူမော်ရစ်ချန်နယ်လည်းတွဲဆောင်ကြပါတယ်။တရုတ်နိုင်ငံပြည်တွင်းစစ်မှာကွန်မြူနစ်တွေအနိုင်ရပြီးချန်ကေရှိတ်ဦးဆောင်တဲ့အမျိုးသားရေးဝါဒီတွေဟာ1949ခုနှစ်မှာထိုင်ဝမ်ကျွန်းကိုစုပ်ခွာပြီးဒီမိုကရေစီစနစ်နဲ့ကိုယ်ပိုင်အုပ်ချုပ်ခဲ့ကြပါတယ်။အဲဒီနောက်အမေရိကန်ပြည်ထောင်စုကလည်းထိုင်ဝမ်ကိုအသိမှတ်ပြုခဲ့ရာကနေ1989ခုနှစ်မှာတရုတ်ပြည်မကြီးကိုပြောင်းလဲအသိမှတ်ပြုခဲ့ပါတယ်။တရုတ်ပြည်မကြီးကလက်အောက်ခံအဖြစ်သဖော်ထားတဲ့ထိုင်ဝမ်ကျွန်းကိုအမေရိကန်ကကိုယ်ပိုင်ကာကွယ်အုပ်ချုပ်နိုင်ရေးအတွက်ဆက်လက်နဲ့ပစ္စည်းတွေဆက်လက်ထောက်ပံ့နေပါတယ်ခင်ဗျာ။
အမေရိကန်သမ္မတကတော့ဂျေးဘိုင်ဒန်ဟာအာဖရိကနိုင်ငံတွေဖြစ်တဲ့နမီးဘီးယားနဲ့ကင်ညာနိုင်ငံကိုပထမဆုံးအချိန်အဖြစ်သွားရောက်လဲပတ်ဖို့အတွက်အင်ကာနစ်ကထွက်ခွာသွားပြီဖြစ်ကြောင်းအင်ဗျူရောကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအာဖရိကနဲ့ပတ်သက်တဲ့မဟာဗျူဟာသစ်တရက်နဲ့အတူအစိမ့်မြင့်ခေါင်းဆောင်တွေရဲ့ခီးစဉ်တွေလည်းပြုလုပ်မယ်အကြောင်းကြေညာပြီးတဲ့နောက်သမ္မတကတော့ရဲ့ခီးစဉ်စတင်လာဖြစ်ပါတယ်။ဒါဟာသမ္မတကရောဖြစ်တဲ့အာဖရိကတိုက်ကိုပထမဆုံးသွားတဲ့ခီးစဉ်လည်းဖြစ်ပါတယ်။သမ္မတကရောဟာခီးစဉ်အတွင်မှာအမျိုးသမီးများရဲ့စွန့်ဆောင်နိုင်မှုကလေးသင်ငယ်ဆိုင်ရာပြဿနာတွေနဲ့အာဖရိကတိုက်မှာဖြစ်ပေါ်နေတဲ့အစားအစာမလုံလောက်မှုစတဲ့အရေးကိစ္စတွေအပေါ်အဓိကထားဆောင်ရွက်သွားမယ်လို့ဆိုပါတယ်။ယူကရိန်းရဲ့ကောက်ပဲသီးနှံပြပတင်ပို့မှုကိုရုရှားဘက်ကပိတ်ဆို့ထားလို့ထိခိုက်နေတဲ့အထက်မှာအာဖရိကတိုက်ကအဓိကဖြစ်နေလို့ဒါဟာအရေးကိစ္စဒီအရေးကိစ္စအယုံဆိုင်လာအောင်သမ္မတဂရောရဲ့ခီးစဉ်ကဆောင်ရွက်သွားမယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါတယ်ရှင်
။ပါကစ္စတန်အစိုးရနဲ့အာဖဂန်နစ္စတန်တာလီဘန်အာဏာပိုင်တို့ဟာပြီးခဲ့တဲ့နှစ်ရက်ကနေဇက်ကုံသွေးရေးဂိတ်ပိတ်ရတဲ့အထိဖြစ်ခဲ့တဲ့ပြဿနာကိုဖြေရှင်းကြဖို့အတွက်အင်ကာနေကဆွေးနွေးကြပါတယ်။အဲဒီတော်ခန်းဂိတ်ဟာနေဇက်ကုံသွေးရေးမှာအကြီးမားဆုံးဖြစ်ပြီးပိတ်ထားတဲ့အတွက်နှစ်ဖက်စလုံးမှာထောင်ထဲချီတဲ့ကုန်တင်ကားတွေလူတွေရပ်တန့်ဆောင်ဆိုင်နေကြရတယ်လို့နှစ်နိုင်ငံသက်ဆိုင်ရာအရာရှိတွေကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကအဲဒီဂိတ်ကနေဝင်ရောက်ပြီးပါကစ္စတန်နိုင်ငံတဲကိုဆေးကုသွားမဲ့အာဖဂန်တွေကိုပါကစ္စတန်လူဝင်မှုကြီးကြပ်ရေးအရာရှိတွေကရိုင်းရိုင်းဆိုင်ဆိုင်ဆက်ဆံတဲ့ဆိုပြီးတာလီဘန်တွေကဂိတ်ကိုပိတ်လိုက်ပါတယ်။အဲဒီအခြေအနေကနေနှစ်ဖက်လုံခြုံရေးတွေအကြခဏတာပြစ်ခတ်မှုဖြစ်ပွားပြီးတာလီဘန်ဘက်ကတဦးသေးဆုံးကပါကစ္စတန်စစ်သားတဦးလည်းဒဏ်ရာရရှိသွားပါတယ်။နှစ်ဖက်ဒေသဆိုင်ရာနယ်စပ်အရာရှိတွေအနေနဲ့တင်းမာမှုတွေလျှော့ချပြီးအချိန်ချင်းဆွေးနွေးကနယ်စပ်ဂိတ်ပြန်လည်ဖွင့်လျက်ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲရလဒ်ကိုမတိသေးပဲအင်ကာနစ်ညာဘက်အထိတော့အဲ့ဒီနယ်စပ်ဂိတ်ကိုပိတ်ထားဆဲဖြစ်ပါတယ်ခင်ဗျာ။
တူရကီနဲ့ဆီးရီးယားနယ်စပ်ဒေသမှာတနင်္လာနေ့ကလှုပ်ခတ်ခဲ့တဲ့ငရေကြောင်တည်ဆုံးသူအရေအတွက်ကအနည်းဆုံး၈ဦးထိမြင့်တက်လာပြီးကယ်ဆယ်ရေးလှုပ်သားတွေကလည်းပြိုကျနေတဲ့အဆောက်အုံတွေထဲကပိတ်မိနေသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။လူပေါင်း4000ခွဲနီးပါးအသက်ဆုံးရှုံးခဲ့ရတဲ့အီယာမငရေကြီးလှုပ်ခတ်ပြီးနှစ်ပတ်အကြာမှာပြင်အား6.4ရှိတဲ့နောက်ထပ်ငရေတစ်ခုထပ်ပြီးတော့လှုပ်ခတ်ခဲ့တာပါ။အရင်ဖြစ်ပွား6ရက်ကလှုပ်ခဲ့တဲ့ငရေကြီးတန်းကြောင့်အပြင်းထန်ပျက်စီးဆုံးရှုံးမှုတွေကြုံခဲ့ရတဲ့တူရကီနိုင်ငံဟတ်တိုင်းပြည်နယ်ဒစ်ဖနဲမြို့ကိုဗဟိုပြုပြီးတနင်္လာနေ့ကထပ်မံငလျင်လှုပ်ခတ်ခဲ့တာဖြစ်ပါတယ်ရှင်ထိတ်တန့်ရောက်တဲ့နေ့ကိုကိုခင်မောင်စုမင်းနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအရေးဆုံးနားဆင်ကြရမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့ခြင်းကစပြီးကလင်းငယ်ရာပေါင်းများစွာအပါအဝင်အရက်သား 8,000 ကျော်သေဆုံးခဲ့ရပြီး 13,200 ဒဏ်ရာရခဲ့တယ်လို့ယူကရိန်းကကုလသမဂ္ဂလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRMM ကအစီရင်ခံစာထုတ်ပြန်ပါတယ်ဂျီနီဗာကုလရုံးချုပ်ကနေလီစာရှလိုက်ပေးပို့တဲ့သတင်းဆောင်မကိုဒေါခင်မျိုးသက်ကပြောပြပေးထားပါတယ်ရှင်
စစ်မဲ့ဖြစ်ပွားနေတာအခုဆိုတနည်းနီးပါးရှိလာနေပေမဲ့စစ်ကြီးပြီးမဲ့အရင်အယောင်တော့မတွေ့ရသေးဘူးလို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ဒါကြောင့်ယူကရိန်းပြည်သူတွေအနေနဲ့အခုတည်းပိုးပြီးခံစားရမှာတွေနဲ့ပျက်စီးဆုံးရှုံးမှုတွေအတွက်ဆက်ပြီးကြံ့ကြံ့ခံနိုင်အောင်ကြိုးစားရဖို့ရှိတယ်လို့လည်းသတိပေးပါတယ်။ယူကရိန်းကကုလသမဂ္ဂလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ HRMM အကြီးအကဲမတ်တယ်ဒါဘော့ဂနာကတော့သူတို့ကောက်ယူစုဆောင်ခဲ့တဲ့တေဆုံးဒဏ်ရသူအရေးအတွက်ဟာလက်တွေ့ရှိနေတာတဲ့ပိုးပြီးနည်းနေတယ်လို့ပြောပါတယ်။ယူကရိန်းမှာတိုက်ပွဲဖြစ်ပွားရအဓိကဒေတာတစ်ခုဖြစ်တဲ့မာရီယိုပိုမြို့လိုနေရာမျိုးစုတွာလာလို့မရတဲ့အတွက်အချက်လက်တွေကို 刚刚没搞有难题不如来表白的。那个罗开开瑞心里的家伙呗都配到一个面面的地里啊但没地位真的对于时间里啊真的对于设备塑造你这边路表白的。
My colleagues interviewed a former prisoner of war who was from Mariupol, and he was forced in Mariupol to collect bodies on the city streets.
Tomorrow, we will see Mariupol in the city of Mariupol. We will see the city of Mariupol in the city of Mariupol. We will see the city of Mariupol. Russia is the city of Mariupol. We will see the city of Mariupol in the city of Mariupol. Mariupol is the city of Mariupol in the city of Mariupol in the city of Mariupol.
古拉德们个刘坤也上街拍个，阿里妈批报你嘞，南个那个刘坤也参加街边嘞抽泡沫嘞个，没等等下嘞刘伯那个表白嘞，第一天嘛，国民沫嘞，你们那些大嘞，说说娃娃身上的，雷姆真拍大片，阿啥票别大嘞，第二麦潘西看阿拉瑞吧，把我那路来表白嘞，阿古罗刘坤也抽泡沫参加瑞转 ，HRMM 拍个嘞，上街送人沫嘞个弄那边麦。သူတို့ဖွဲ့ဟာရာဇဝတ်မှုကင်းစုံစမ်းစစ်ဆေးတဲ့အဖွဲ့တော်မဟုတ်ဘူးဆိုတာကိုသတိပြုကြဖို့လည်းသူကပြောပါတယ
် The information that we collect is useful for international prosecutions both
ကျမတို့ကောက်ယူတဲ့အချက်လက်တွေကအဲ့ဒီမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာရောဖြစ်ပွားတဲ့ပုံစံတွေကိုပါပြနေတဲ့အတွက်ဒါဟာနိုင်ငံတကာတရားစွဲဆိုမှုအတွက်အသုံးဝင်ပါတယ်ဒါပြင်ကျမတို့ကောက်ယူခဲ့တဲ့တချို့ဖြစ်ရပ်တွေတိကျဖြစ်ရပ်တွေဆိုရင်နိုင်ငံကခုံရုံးကိုတင်ဖို့အတွက်အစိုးရရှိနေတွေဘက်ကစိတ်ဝင်စားမှုရှိနိုင်ပါတယ်
။ယူကရိန်းမှာထိခိုက်ဒေဆုံးအောင်မှုအများစုဟာပောက်ကွဲစည်းတဲ့လက်နက်တွေကြောင့်ဖြစ်ကြောင်းအစိုးရခံစားမှဖော်ပြထားသလိုအောက်တိုဘာ10ရက်နောက်ပိုင်းမှာတော့အရေးပါတဲ့အခြေခံအဆောက်အုံတွေကိုပြင်းပြင်းထန်ထန်တိုက်ခိုက်လာတယ်လို့လည်းပြောပါတယ်။ရုရှားတပ်တွေကယူကရိန်းရဲ့လက်ရှိဒဏ္ဍာရီဆက်ုံတွေကိုတိုက်ခိုက်တဲ့အတွက်မြို့ကြီးတွေမှာမီးမရရေမရပဲဖြစ်နေပါတယ်။ရုရှားဘက်ခြမ်းမှာတော့တေဆုံးသူ30အပါဝင်အရတားချိကြိုက်တေဆုံးအသူက160ရှိနေတယ်လို့ကုလစောင့်ကြည့်အဖွဲ့ကသတင်းချက်လက်တွေကိုရပေမဲ့ဒီအချက်လက်တွေကိုအတိပြုလို့မရနိုင်တဲ့အတွက်အရေးအတွက်အတိအကျကိုတော့အရှင်းခံစားမှာဖော်ပြမထားပါဘူး
။ဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တောင်တရုတ်ပင်လယ်ပြင်အရေးတရုတ်နယ်ဒေသရင်းနိုင်ငံတွေကြားကပြိုင်ဆိုင်မှုသတင်းဆောင်မတစ်ပုဒ်ကိုလည်းနားဆင်ကြရအောင်ပါရှင်။တရုတ်နိုင်ငံနဲ့ကောင်းမွန်တဲ့ဂုံတော်ရေးတိဆောင်နေကြတဲ့ရှစ်တောင်အရှနိုင်ငံတွေဟာတောင်တရုတ်ပင်လယ်ပြင်အတော်များများကိုသူပိုင်အဖြစ်ပြောနေတဲ့ကိစ္စမှာတော့တရုတ်နိုင်ငံကိုသတိနဲ့ရေရှည်ဆက်ဆံနေကြရပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားအပါအဝင်နိုင်ငံအတော်များများကတော့တောင်တရုတ်ပင်လယ်အရေးမှာတရုတ်နိုင်ငံကိုအခိုက်အမာဆန့်ကျင်လာကြပါတယ်။ဂျကာတာမြို့ကနေ VOA သတင်းထောက်အာဒီယန်ဥတ်မာပေးပို့ထားတဲ့သတင်းဆောင်မကိုနန်းလောင်ကတင်ပြပေးထားပါတယ်ရှင
်။အင်ဒိုနီးရှားနိုင်ငံနာတူနာကျွန်းစုပိုင်းရေပြင်နယ်နယ်မြေထဲမှာတူနာဘလော့ခ်တဘာဝတံခွေတူဖော်ရေးကနဦးအစီအစဉ်တွေကိုအင်ဒိုနီးရှားအာဏာပိုင်တွေကခွင့်ပြုလိုက်ပါတယ်။ဒီနေရာဟာ2023ခုနှစ်နောက်ပိုင်းကတံခွေတူဖော်မှုကြောင့်တရုတ်နိုင်ငံရဲ့ကန့်ကွက်မှုနဲ့ကြုံခဲ့ရတဲ့ area လေးဖြစ်ပါတယ်။အဲ့ဒီတုန်းကတံခွေတူဖော်ရေးလုပ်ငန်းတွေကိုအင်ဒိုနီးရှားကရပ်ဆိုင်းခဲ့ပေမဲ့ဒီတစ်ကြိမ်တော့နောက်ဆုံးပဲပုံမရပါဘူး။ပါရာမာဒီယန်တက္ကသိုလ်နီးပြဖြစ်သူ LRF ကအခုလိုပြောပါတယ
်နာထူနာဧရိယာမှာဓာတ်ငွေတူးဖော်တာဟာနာထူနာကိုတူးပိုင်နေဆိုတာအင်ဒိုနီးရှားကရှင်းရှင်းလင်းလင်းပြသလိုက်တဲ့လက္ခဏာပဲဖြစ်ပါတယ်ကျွန်တော်အမြင်ပြောရရင်တော့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာဒီလိုလုပ်ပိုင်권ရှိပါတယ
်အင်ဒိုနီးရှားဘော်နီယိုကျွန်းအနီးကမ်းလွန်ပင်လယ်ပြင်တွေကနာထူနာကျွန်းစုတွေကိုအင်ဒိုနီးရှားကပိုင်ပါတယ်ဒါပေမဲ့လေဒီကျွန်းစုတွေကနေရေမိုင်းနေရအကွာ not not နာပင်လေပင်တွေကတူနာဘလော့ခ်တံငွေလုတ်ကွက်ကြောင့်တရုတ်နဲ့အငင်းပွားနေရတာပါ UNCLOS လို့ခေါ်တဲ့ပင်လေရေချောင်းသွာလာမှုဆိုင်ရာကုလသမဂ္ဂရဲ့ပြဋ္ဌာန်းချက်အရဒီရေပြင် area ကိုတူပိုင်အထူးစီးပွားရေးဆောင်ရဲ့အစိတ်ပိုင်းတစ်ခုအဖြစ်အင်ဒိုနီးရှားကယူဆထားပါတယ်ဒါပေမဲ့လေတရုတ်နိုင်ငံကလည်းတောင်တရုတ်ပင်လေပင်အတွင်းတူပိုင်အဖြစ်ပြောဆိုနေတဲ့နေရာတွေမှာဒီရေပြင် area ကိုပါထည့်သွင်းထားပါတယ်တရုတ်အနေနဲ့တရေပြင်ကိုသူပိုင်အဖြစ်တောင်းဆိုခွင့်မရှိဘူးလို့ The Hague မြို့မှာရှိတဲ့ Permanent Court of Arbitration နိုင်ငံတကာတရားရုံးက2016ခုနှစ်မှာဆုံးဖြတ်ထားတာဖြစ်ပါတယ်။အင်ဒိုနီးရှားပြည်ပရဲရဌာနပြောခွင့်ရတက်ကူဖိုင်ဇာယာကအခုလိုပြောပါတယ
်။
အင်ဒိုနီးရှားနိုင်ငံပိုင်ပင်လယ်ရေပြင်နယ်နိမိတ်တွေကဆောင်ရွက်ချက်တွေဟာအပြည်ပြည်ဆိုင်ရာရေချောင်းဥပဒေအပေါ်အခြေခံပါတယ်။နောက်ပြီးတောင်တရုတ်ပင်လယ်ရေပြင်နယ်နိမိတ်ကိစ္စနဲ့ပတ်သက်လို့ ဘယ်နိုင်ငံနဲ့မှအင်ဒိုနီးရှားကအငင်းပွားနေတာမရှိပါဘူး
။တန်ငွေတူဖော်ရဲ့လုပ်ငန်းတွေပြန်လည်စတင်လိုက်တာဟာအရှိတောင်အာရှကစီးပွားရေးအင်အားအကြီးဆုံးနိုင်ငံနဲ့တရုတ်တို့ကြားတင်မာမှုတိုးလာတဲ့လက္ခဏာလည်းဖြစ်ပါတယ်။ပြည်ခဲ့တဲ့ဒီဇင်ဘာလတုန်းကအင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတို့ကြားအထူးစီးပွားရေးဇုန်နယ်မြေတွေအပြည့်အစုံဆုံးဖြတ်သတ်မှတ်ခဲ့တဲ့အချိန်ကစပြီးတော့တရုတ်နဲ့တင်းမာမှုတွေတိုးလာခဲ့ပါတယ်။အဲ့ဒီဆောင်ရွက်ချက်တွေကြောင့်တူနာဘလော့ခ်နဲ့ဗီယက်နမ်နိုင်ငံအနီးကချင်းဆောက်တန်ငွေတူဖို့ရဲ့လောက်ွက်တွေစီတရုတ်ကသူ့ရဲ့ကမ်းဆောင်တပ်တွေဆီလုခဲ့တဲ့အထိဖြစ်ခဲ့ပါတယ်။ဒါကြောင့်လဲအင်ဒိုနီးရှားက North Natuna ပင်လယ်ပြင်နဲ့သူ့ရဲ့စစ်သည်တွေဆီလုခဲ့ရပါတယ်။အင်ဒိုနီးရှားရေတပ်အကြီးအကဲမိုဟာမက်အာလီကအခုလိုပြောပါတယ်
အဲလိုမျိုးတရုတ်ကငါးခန်းနေဖြစ်စေစူဇန်လေးလာရေးလုပ်သည်ဖြစ်စေဒါမှမဟုတ်ရေတရန်စရတ်ကိုအမျက်ထုတ်အသုံးချသည်ဖြစ်စေအားလုံးကိုတားမြစ်ထားပါတယ်အင်ဒိုနီးရှားစူရရဲ့လိုင်စင်ရှိရပါမယ်ဖြတ်တန်းသွားလိုက်ရုံမဲ့ဆိုရင်တော့ခွင့်ပြုထားပါတယ
်အင်ဒိုပစိဖိတ်ရေပြင်နယ်နိမိတ်အတော်များများမှာလို့ပဲတရုတ်ကန်းဆောက်တပ်လိုက်ပါဆောင်ကြနေတဲ့တရုတ်ငါးဖန်းတင်မော်တွေကိုတွေ့မြင်ထားတဲ့မြောက်ပိုင်းနာတူနာပင်လယ်ထဲမှာအင်ဒိုနီးရှားရေတပ်ကလည်းစစ်တမော၅ဇွန်းစီလို့ထားသလိုလီယင်ဒဇင်းနဲ့လည်းရေပြင်နယ်နိမိတ်တွေကိုကင်းလက်ဆောင်ကြည့်နေတာဖြစ်ပါတယ်။ကျမနှောင်းလောက်ပါ
။နန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့ကျန်းမာရေးနောက်ဆုံးရအခြေအနေသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးလိုပါတယ်ရှင်။အသက်68နှစ်ရှိနေပြီဖြစ်တဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာဟာဂျော်ဂျီယာပြည်နယ်ပလိန်းစ်မြို့ကသူ့ရဲ့နေအိမ်မှာပဲအထူးကျန်းမာကုသမှုတွေဆက်ယူမယ်လို့သူတီထောင်ထားတဲ့အတ္တလန္တအခြေစိုက်အကျိုးအမြတ်မဲ့အဖွဲ့ကာတာစင်တာကကြေညာပါတယ်။ VOA သတင်းတောက်ကိန်းဖရေဗာရဲ့သတင်းပေးပို့ချက်ကိုကိုငင်းချင်းအေးကပြောပြပေးပါအောင်ရှင်။
နယူးယောက်ဘက်ဖလိုစတီဆူဇန်တေလာအတွက်သမရဟောင်းဂျီမီကတ်တာရဲ့ကျမ်းမာရေးကြာဆင်းလာနေမှုကအာဝန်စရာမဟုတ်ခဲ့ပါဘူး။ဒါပေမဲ့ဆေးရုံမှာကုသမှုတွေကိုလက်လျှော့လိုက်ပြီးကြန့်ရှိတဲ့အချိန်တွေကိုနေမှာပဲအထူးကျက်မှတ်ကုသဖို့အထိသူ့ရဲ့ကျမ်းမာရေးဆိုးဝါးယိုယွင်းလာတာကအာအသင့်စရာဖြစ်ခဲ့ပါတယ်။သမရဟောင်းကတ်တာရဲ့လူမှုရေးလုပ်ငန်းတစ်ခုမှာနှစ်များစွာစေနာဝန်ထမ်းကူညီခဲ့သူဆူဇန်တေလာကသူ့ခံစားချက်ကိုအခုလိုပြောပါတယ
်။ That was a little bit of a
မနေ့ကစာရုံးကကျမငိုခဲ့ရပါတယ်ကျမတို့သူ့ကိုတစ်ချိန်ချိန်မှာတော့ဆုံရှုံရတော့မယ်ဆိုတော့ကိုဒါကသတိပေးခေါင်းလောင်ထိုးလိုက်တယ်လို့ပါပဲ
တေလာဟာ2006ကနေ2019အထိမစ္စတာကတ်တာနဲ့သူ့ရဲ့ဇနီးရော့စလင်းတို့နဲ့အတူနှစ်စဉ်ကဘာတဝင်းကလိုအပ်နေသူတွေအတွက်နေအိမ်တွေတည်ဆောက်ပေးတဲ့ Habitat for Humanity Pride အဖွဲ့လုပ်ငန်းတွေမှာပါဝင်ခဲ့သူပါလူများကမစ္စတာကတ်တာကိုတိတ်လေးစားကြပြီးသူ့ရဲ့တဲ့ရောက်မှုကတိတ်ကြီးလို့သူ့အခန်းကဏ္ဍကိုပြေဖုံးကားချဖို့ကခက်ခဲလိမ့်မယ်လို့တေလာကဆိုပါတယ်တပလာဟောင်းတယောက်ကျမရေးမယိုယွင်းမီအနီးကပ်လေလာတွစ်ဆုံမေးမြန်းပြီးသူ့ရဲ့အကောင်းဆုံးဆိုတဲ့အမည်နဲ့အထုပ်ပတ်တိစာကို၅နှစ်ကြာရေးသားခဲ့သူဂျိုနာသန်အော်တာကတော့မစ္စတာကတ်တာဟာအမေရိကန်ဘဝကိုခံခံနာနာဥဆောင်နိုင်ခဲ့သူဖြစ်တဲ့အတွက်အခုအချိန်ကဝမ်းနည်းစရာပါလို့ပြောပါတယ
် But when you take stock of his life
သူ့ဘဝတစ်ခုလုံးကိုကြည့်လိုက်ရင်သူဟာအနံ့ရခဲ့သူပါအသက်က68နှစ်အမေရိကန်ရဲ့အသက်အရှည်ဆုံးသမ္မတသူအိမ်ောင်ရေးကိုကြည့်လိုက်ပြန်ရင်လေ89နှစ်အိမ်ောင်ဘက်နဲ့လက်တွဲမြဲခဲ့သူပါ
1980မှာဒုတိယတပ်တန်းသမ္မတရွေးကောက်ပွဲဝင်အရွေးခံခဲ့ပေမဲ့သမ္မတကတ္တအကြီးအကျယ်ရှုံးခဲ့ပါတယ်ဒါပေမဲ့ Habitat for Humanity အဖွဲ့အနေနဲ့သူ့ရဲ့စေတနာဝန်ထမ်းလှုပ်ဆောင်မှုတွေသူထူထောင်ခဲ့တဲ့ Carter Center ရဲ့ Pride အလုပ်တွေကတဆင့်လျှို့ရှုခံထားရတဲ့အပူပိုင်းဒေသယောဂါတွေကိုတိုက်ဖြတ်ရေးချိုးပန်းအားထုတ်မှုတွေက Mr. Carter ကိုကြော်ကြားစေခဲ့ပြီးဝါရီနိုင်ငံရေးသမားကြီးနိုင်ငံခေါင်းဆောင်ကြီးအဖြစ်ဩဇာရှိလာစေခဲ့တယ်လို့ဇာတ်ဆရာ Alter ကပြောပါတယ်သူသမရမဖြစ်ခင်နှစ်တွေကစီးပွားရေးနယ်ပယ်မှာအကျိုးမြတ်အကြောင်းတွေးခဲ့သူကနောက်ပိုင်းသူ့ဘဝရဲ့အများစုကိုတခြားလူတွေရဲ့ဘဝတိုးတက်အောင်သူဘာလုပ်ပေးနိုင်မလဲဆိုတာကိုစဉ်းစားခဲ့သူဖြစ်ပြောင်းလဲခဲ့လို့ဒီလိုလူမျိုးကအရန်ရှားတယ်လို့လဲဇာတ်ရေးသူကဆိုပါတယ်မစ္စတာကတ်တာဟာနိုင်ငံတွင်းမှာခီးလှက်လဲပြီးသူရေးခဲ့တဲ့စာအုပ်များစွာကိုလက်မှတ်ရေးထိုးအရောက်မြင့်တင်ပေးတာနဲ့ထင်ရှားတယ်လို့သူ့ဇာတိဂျော်ဂျီယာပြည်နယ်ဖလိန်းစ်ဖျားကျောင်းနယ်လေးမှာတင်းငွေကျောင်းသင်ကန်းစာတွေပို့ချပေးတာကြောင့်လဲလူကြိုက်များခဲ့ပါတယ်။သူအခုလိုကျမကြီးဆိုးဝါးသွားကြောင်းကြေညာတဲ့နေ့မှာပဲအဲ့ဒီဖျားကျောင်းလေးမှာတူမဖြစ်သူခင်ဖူလာကဆူတောင်းပွဲတစ်ခုကိုဥဆောင်ကျင်းပခဲ့ပါတယ
်။ And in the lives of those that we love very much
ကျမတို့ချစ်မြတ်နိုးသူတယောက်ဖျက်ကျော်ရတော့မယ်ဒီလိုနေမျိုးကိုမလွဲမသွေရင်ဆိုင်ရမယ့်အချိန်မျိုးရောက်နေပါပြီ။ဒီလိုအချိန်ကိုကျမတို့ရင်ဆိုင်ကျော်ဖျက်ရတော့မှာပါ။ဒါကိုတွေးချင်လက်ဆင့်ကမ်းရမယ်အချိန်ရောက်ပြီလို့ထင်ပါတယ်။ဘယ်သူကဒါကိုလက်ဆင့်ကမ်းတည့်ယူမလဲ။ကျမတို့ဘလို့မှစဉ်းစားတွေးကြည့်လို့မရပါဘူး။ဘာလို့လဲဆိုတော့လက်ဆင့်ကမ်းရမယ်အရာကတိတ်ကြီးကျယ်ခမ်းနားနေလို့ပါ
။ Roslyn နဲ့ Carter စနီးမောင်နဲ့ဟာရင်ကျေးပြူငါပြီးလူတိုင်းကိုတွေးဆုံစကားပြောတတ်လို့လူတိုင်းကသူတို့ကိုရင်းနှီးသိတယ်လို့ခံစားရစေတယ်လို့သူတို့နဲ့နှစ်များစွာအလုပ်တွဲလုပ်ခဲ့တဲ့ Susan Taylor ကဆိုပါတယ်။ဒါကြောင့်လည်းအခုလိုသမရဟောင်းကတ္တတယောက်ကျမကြီးဆိုးဝါးလာတဲ့တင်းကိုလူများကလက်ခံဖို့ပိုးခက်ခဲလိမ့်မယ်လို့သူကဆိုပါတယ်ခင်ဗျာ
ကွန်ရင်းချန်ဤပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေမင်းခင်ထုတ်လွှင့်ချက်တွေကိုသောတာရှင်တို့နားဆင်နေကြရတာဖြစ်ပါတယ်မကြာခင်မှာတော့ထိုင်းမြန်မာနယ်စပ်ကမူရစ်စေဝါအဖမ်းဆီးဆန်ရသတင်းပေးပို့ချက်တရက်ကိုနားဆင်ကြရဖို့ရှိပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းဆောင်မှာသတင်းပေးပို့ချက်တရက်ကိုတင်ပြပေးမှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်မဲအိုင်းခရိုင်နယ်စပ်မှာမူရစ်ဆေးသေးဆောင်လာသူတွေနဲ့အမှတ်3ထိုင်းနေကြားဆောင်တပ်တို့ဖေဖော်ဝါရီ20ရက်နေ့ကနှစ်ဖက်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးစိတ်ချွာဆေးတွေဖမ်းမိခဲ့ပါတယ်။ဒီရက်ပိုင်းမှာပဲစိတ်ချွာဆေးပြား12တန်းနဲ့အတူမူရစ်တရက်ခန့်တရာစင်ကျော်ဖမ်းမိတယ်လို့လည်းမူရစ်နှိမ်နင်းရေးဘျူရိုကဖေဖော်ဝါရီ21ရက်နေ့မှာသတင်းထုတ်ပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်ကျမတို့ဆက်ပိုင်းဆရာချွေးရမှုဖြစ်တဲ့အတွက်မအေးအမရဲ့သတင်းပေးပို့ချက်ကိုမကြခင်မှာနားဆင်ဆက်ရပါမယ်ရှင် VOA American အတိုင်းရ2023ခုနှစ်ဖေဖော်ဝါရီ22ရက်ဗုဒ္ဓဦးနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32နဲ့48တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မကြိုက်ခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာတလခီးသွားဆတဲ့သတင်းပတ်စင်ခဏတွေကိုနားဆင်ကြရပါမယ်ရှင်။ဒါအပြင်မညွညွလင်းသတင်းပတ်စင်တိုင်းတင်ဆက်နေကြနေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဖေဖော်ဝါရီလ22ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်။
မတိကြမြေယာမှုတွေအပြင်ပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တည်င်းကိုတစ်ပိုင်းတစ်စပဲကြားကြည့်လိုက်ရလက်လွတ်လဲမှုတွေကိုလက်လွတ်လဲရတာတွေရှိပါတယ်။အကြက်တဲ့ကာလာတွေမှာတွေ့ရဲ့ညှလိမ့်ချက်တွေညှလိမ့်ချက်တွေနတ်ဖန်တွေကိုကောင်းတဲ့နတ်ဖန်တွေကတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေပေးနေပါတယ်တင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးမန္တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကမပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာသောတာရှင်များရှင် VOA American အတန်ရဲ့2023ခုနှစ်ဖေဖော်ဝါရီလ22ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32နဲ့48တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းစီစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media လူကြီးများသတင်းတို့ကဘာတလွားခီးသွားဆတဲ့သတင်းပတ်ဆင်ခဏတွေနဲ့အတူနှားဆင်ကြရမယ်သတင်းပတ်ဆင်ခဏတစ်ခုတည်းမှာတော့
အင်းကတော့ကျွန်တော်ဖြစ်စီတင်တာကကျွန်တော်မှလည်းအားနည်းချက်ရှိတော့တို့ကဒီလိုမျိုးကြောင်းစရာလေးလို့ဒါမှမဟုတ်ရုံစရီးလေးပေါ့အဲ့လိုလေကျွန်တော်ကအဲ့ဒါကိုကြတော့ဘယ်လိုဖြစ်လဲမသိဘူးစိတ်ထဲမပါဘူ
းဒါကတော့မညွညွလင်းသတင်းပတ်စင်တိုင်းတင်ဆက်ပေးနေတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပေးပါမယ်ယူကရိန်းနိုင်ငံ တရုတ်နိုင်ငံဟာယူကရိန်းကိုတိုက်နေတဲ့ရုရှားနိုင်ငံကိုလက်နက်ပေးပို့ဖို့စဉ်းစားကောင်းစဉ်းစားနေနိုင်တယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးကပြောပါတယ်။တူရကီနိုင်ငံငရင်တန်ခရရတဲ့ဒေသကိုတွားရောက်နေစဉ်အခုလို့ပြောလိုက်တာပါ။အခုလအစောပိုင်းမှာတရုတ်နိုင်ငံကမိုးပြံပူပေါင်းကိုအမေရိကန်ကပြစ်ချလိုက်ပြီးတဲ့နောက်တရုတ်အမေရိကန်ဆက်ဆံရေးပိုတင်းမာလာတာနဲ့ပတ်သက်လို့ VOA သတင်းထောက်ဘာရိုနီကာဘော်ဒါရက်စ်အီဂလီစီယာသတင်းပေးပို့ထားတာကိုကိုအောင်အောင်တင်ပြပေးထားပါတယ်ရှင
်ဂျာမနီနိုင်ငံမြူးနစ်မှာကျင်းပခဲ့တဲ့လူညွင်းဆိုင်ရာညီလာခံဘေးပတ်မှာအမေရိကန်နိုင်ငံပေါ်ဖြတ်ပြန်သန်းသွားတဲ့မိုးပြံပူပေါင်းကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီကိုဒီကိစ္စနဲ့ပတ်သက်လို့လက်ခံနိုင်စရာမရှိတဲ့အကြောင်းနဲ့နောက်ထပ်ပြီးတော့မဖြစ်ဖို့ပြောဆိုခဲ့ပါတယ်။တရုတ်ဘက်ကဒီကိစ္စနဲ့ပတ်သက်လို့တောင်းပန်တာမျိုးလည်းမရှိခဲ့ပါဘူး။အမေရိကန်အနေနဲ့နှစ်နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်ပြီးတော့လမ်းကြောင်းပြောင်းမသွားဖို့နဲ့ဖြစ်ခဲ့တာတွေအတွက်ပြည်လဲအောင်သာဆောင်ရွက်ဖို့တရုတ်နိုင်ငံဘက်ကတောင်းဆိုခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကလည်းကြေညာပါတယ်။နှစ်ဖက်တွေ့ဆုံရမှာဘလင်ကန်ကတရုတ်နိုင်ငံဟာရုရှားကိုလက်နက်အကူအညီပေးသွားဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့လည်းသတိပေးပြောကြားခဲ့ပါတယ်
China has been engaged in providing
တရုတ်နိုင်ငံဟာရုရှားနိုင်ငံကိုနိုင်ငံရေးတန်တမာရေးအရအားပေးအားမြှောက်လုပ်နေပြီးအခုဆိုရင်ယူကရိန်းကိုစစ်ဆင်နေတဲ့ရုရှားကိုလူသေးသေးလောက်တဲ့အထောက်ပံ့မျိုးအထိပေးသွားဖို့စဉ်းစားနေတယ်ဆိုတော့စိုးရင်စရာကောင်းတဲ့အချက်လက်ကိုရရှိထားပါတယ်ဒီလိုသာလုပ်မယ်ဆိုရင်တော့အင်မတန်စိုးရင်စရာကောင်းတဲ့ပြဿနာဖြစ်လိမ့်မယ်ဆိုတာကိုဝိုင်းရီကိုကျွန်တော်ရှင်းရှင်းလင်းလင်းအရေးကြီးကိစ္စအရက်တစ်ခုအနေနဲ့ပြောခဲ့ပါတယ်
ရုရှားယူကရိန်းစစ်ပွဲနှစ်ပတ်လည်နီးကပ်လာချိန်မှာယူကရိန်းဘက်ကတိုက်လေယာဉ်တွေနဲ့တာဝေးပစ်မစ်ဆိုင်တွေလိုအပ်ကြောင်းတောင်းဆိုထားတာကိုလည်းဘလင်ကန်ကအခုလိုတုံ့ပြန်ပါတယ
် What we should not do
အနေအမျိုးအစားတစ်ခုခုကိုရဖို့ကြီးတောင်းဆိုတာမျိုးမလုပ်သင့်ပါဘူးယူကရိန်းအနေနဲ့သူတို့ရရှိထားတဲ့လက်နက်တွေကိုကင်တွယ်အသုံးပြုနိုင်ဖို့သင်တန်းတွေပေးဖို့လည်းကျွန်တော်တို့ကအသေးချာဆောင်ရွက်ရပါမယ်
ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြန်တိုက်ဖို့ဆိုရင်လှုပ်ဆောင်စရာအများပြားကိုအလင်းအမြန်အကောင့်တွေဖော်ဖို့လိုတယ်လို့ထောက်ပြသူတွေလည်းရှိပါတယ
်။ယူကရိန်းနိုင်ငံကရုရှားတွေကိုမောထုတ်နေအောင်ယူကရိန်းကိုလက်နက်တပ်ဆင်ပေးလိုက်ပြီးသူတို့ကိုနိုင်တိုက်ဖို့ပါ။အကြမ်းဖက်မှုကိုပံ့ပိုးနေတဲ့နိုင်ငံအဖြစ်ပူတင်ရဲ့ရုရှားကိုသတ်မှတ်ထားတာကြောင့်နိုင်ငံတကာကနေတရားမျှတမှုဘက်ကရှိတယ်ဆိုတာကိုပြသဖို့ပါ။
လင်ကန်ဟာတူရကီကိုတနင်္ဂနွေနေ့မှာရောက်ရှိသွားပြီးငလင်တန်ခံခဲ့ရတဲ့နေရာတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။တူရကီနဲ့ဆီးရီးယားအတွက်နောက်ထပ်ဒေါ်လာတန်တရာအကူအညီပေးသွားမယ်လို့လည်းကြေညာခဲ့ပါတယ်။ဒါဟာနှစ်နိုင်ငံကြားထက်မှမှုတွေကိုပြည်ပြောက်စေဖို့ဖြစ်နိုင်တယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။
Right before the earthquakes,
ဒလီမတိုင်ခင်ကာလမှာတူရကီဝန်ကြီးတူကအမေရိကန်ပြည်ထောင်စုနဲ့ပတ်သက်လို့အင်မတန်စိတ်ပျက်စရာကောင်းတဲ့အသုံးအနှုန်းတွေနဲ့ပြောဆိုခဲ့မှုပါတယ်။အခုလိုဆက်ဆံရေးတွေပြန်လုပ်လာတာကြောင့်ပူးပေါင်းဆောင်ရွက်ဖို့အခွင့်အလမ်းတွေပြန်ပေါ်ကောင်းပေါ်လာပါလိမ့်မယ
်။ဥရောပခီးစဉ်တွင်ဘလင်ကန်ဟာဂရိနိုင်ငံကိုလည်းဝင်ရောက်ပြီးအမေရိကန်ဂရိမဟာဗျူဟာမြောက်ပြည်ဆောင်ဆွေးနွေးပွဲဖေဖော်ဝါရီ23ရက်ဒီကနေ့မှာကျင်းပပါတယ်။
ကွာအပတ်စဉ်စီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုတော့သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့ social media ပေါ်ကလူကြည့်များတဲ့သတင်းတွေစုစည်းတင်ပြပေးမှာဖြစ်ပါတယ်။တူရကီမှာငရင်ကြီးတွေလှုပ်သွားတာနိုင်ပေါင်း200ကျော်ချင်းအထိအပြိုအပြက်ပုံတွေအောက်ကလူတွေအသက်ရှင်ရဲ့ကဲ့တင်နိုင်ခဲ့ပါတယ်။မက္ဆီကိုနိုင်ငံကကမ္ဘာအသက်အကြီးဆုံးခွေးကြီးအသက်30ပြည့်သွားခဲ့ပါပြီ။ဒီလို social media ပေါ်ကလူကြည့်များတဲ့တမိနဲ့သတင်းတူလေးတွေကိုမအေးတန်တာကျော်စုစည်းတင်ပြထားပါတယ်ရှင်။
တရုတ်ပြည်နိုင်ငံမှာဖေဖော်ဝါရီ6ရက်မနေ့ပြင်းအား9.8ငရင်ကြီးလှုပ်သွားခြင်းဒီယာဘေကီယာမြို့မှာအဆောက်အုံတွေပြိုကျခဲ့ပုံဖြစ်ပါတယ်။ငရင်လှုပ်လို့အဆောက်အုံတွေခါစက္ကမိုင်းတွေမှာအုပ်ပုံဖြစ်နေပြိုကျတဲ့ပုံတွေကိုဒီယာဘေကီယာမြို့ရဲဌာနကဖေဖော်ဝါရီ12ရက်နေ့ကပဲထုတ်ပြန်ပေးခဲ့ပါတယ်။ဖုံလုံးကြီးတွေလိမ့်တက်လာပြီးတော့လူတွေထွက်ပြေးကြတာကိုလမ်းလုံကြုံရေးကင်မရာမှတ်တမ်းတွေမှာတွေ့နိုင်ပါတယ်။တူရကီနိုင်ငံအရှေ့တောင်ပိုင်းမှာ2023ဖေဖော်ဝါရီ6ရက်ကလှုပ်သွားတဲ့ဒီမြေငရင်က1939ခုနှစ်နောက်ပိုင်းတူရကီမှာအသေးပြောက်အများဆုံးမြေငရင်ဖြစ်ပါတယ်။ဖေဖော်ဝါရီ15ရက်ရှေ့မြောက်ဆင်းရဆိုရင်တူရကီမှာသေဆုံးသူက3000ကျော်ဆီးရီးယားမှာသေဆုံးသူ6000ဝန်းကျင်ဖြစ်ပြီးတော့တူရကီတနိုင်ငံထဲမှာလူပေါင်း9000ငရင်ပေးတင်ခဲ့ရပါတယ်။တ တူရကီနိုင်ငံမှာပဲအဆောက်အုံတွေပြိုကျလူတွေတိတ်ဆုံးရမှုတွေအဆောက်အုံဘေးကင်းလုံခြုံမှုမရှိတဲ့ပြည်မှုနဲ့လူတရာကျော်ကိုဖမ်းဝေးရန်ထုတ်ထားပါတယ်။မြေငရင်ကြီးနှစ်ခုပြင်နောက်ဆက်တွဲငရင်120လှုပ်သွားပြီးတဲ့နောက်နိုင်200ကျော်လာတဲ့အထိလဲလူတွေကိုအသက်ရှင်ရဲ့ကဲတင်နိုင်ဆဲဖြစ်ပါတယ်။တူရကီနိုင်ငံမှာပြင်းထန်ပြီးတော့ထိခိုက်မှုများတဲ့ငရင်ကြီးတွေလှုပ်သွားခဲ့ပြီးတော့တပတ်ကြော်ကြတဲ့အထိကယ်ဆယ်ရေးသမားတွေလည်းလက်မလျှော့ဘဲနဲ့ရှောင်ဖွေကယ်ဆယ်ရေးတွေဆက်ပြီးတော့လုပ်ကိုင်နေကြသလိုအပြိုအပြက်ပုံအောင်ထဲမှာအသက်ရှင်ကျန်ရစ်တွေကိုလည်းဆက်လက်ကယ်တင်နိုင်ဆဲဖြစ်ပါတယ်။နိုင်200ကျော်အပြိုအပြက်ပုံအောင်မှာအသက်ရှင်ကျန်ရစ်တွေတဲ့ကလင်းငယ်တွေကအစားအသက်80နာနီတကြီးတွေလည်းပါဝင်ပါတယ်။ငရေလှုပ်ပြီးတော့နိုင်ပေါင်း228နာရီကျော်မှာကယ်တင်နိုင်ခဲ့တဲ့တာမီဖြစ်ပါတယ်။မိခင်ဖြစ်သူအဲလာနဲ့ကလေးတူကိုကဲထုတ်လာတဲ့ပုံဖြစ်ပြီးတော့နောက်ထပ်သူ့ရဲ့ကလေးတူကိုလည်းကယ်ဆယ်ရေးသမားတွေကဲထုတ်နိုင်ခဲ့တာပါ Caraman Mirage မြို့မှာတော့အသက်84နှစ်အရွယ်ဂျင်မလဲခိခိရှ်ကိုနိုင်ပေါင်း226နာရီကြာမှကယ်တင်နိုင်ခဲ့တာပါသူ့ကိုပြိုပြက်ပုံအောက်ကနေအပြင်ကိုတဲထုတ်နိုင်တော့အားလုံးလက်အုပ်အော်ပါပေးကြပြီးတော့အပြန်လန်ပွေဖက်အားပေးခဲ့ကြပါတယ်အသက်89နှစ်အရွယ်မျိုးသမီးကြီးကိုတော့ငရင်လှုပ်ပြီးတော့နိုင်ပေါင်း212နာရီကြာမှကယ်တင်နိုင်ခဲ့တာပါအဒီယာမန်မြို့မှာဖက်မာဂေါဂန်ဆိုတဲ့အမျိုးသမီးကြီးကိုဖေဖော်ဝါရီ14ရက်နေ့မှာတူရကီရေတပ်ကယ်ဆယ်ရေးအဖွဲ့တွေတူးယူနိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီနေ့ငရင်လှုပ်ပြီးတော့ရှေ့ရမြောက်နေ့နိုင်ပေါင်း208နာရီအကြာမှာကယ်တင်နိုင်ခဲ့သူကတော့အသက်65နှစ်အရွယ်ဆီးရီးယားအမျိုးသားပါ။တူရကီနိုင်ငံဟက်ထိုင်ပြည်နယ်ဘက်မှာနေထိုင်ပြီးတော့ဖေဖော်ဝါရီ14ရက်နေ့ကတော့သူနဲ့တူတူကလေးမလေးတူကိုလည်းအဆောက်အုံအဖြူပြက်အောက်ကမိသားတက်ဖွဲ့ကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။သူတို့ကိုဆွဲမထုတ်နိုင်ခင်မှာကယ်ဆယ်ရေးလုပ်နေတဲ့သူတွေကကျွန်တော်တို့လာပြီးခင်ဗျားတို့ကိုကယ်ပါမယ်လို့သူတို့ကိုအားပေးစကားပြောနေခဲ့ပါတယ်။ဒီဟက်ထိုင်ပြည်နယ်မှာပဲအမျိုးသားတစ်ယောက်အမျိုးသမီးတစ်ယောက်ကိုလည်းရှေ့ရမြောက်ဖေဖော်ဝါရီ14ရက်နေ့မှာအသက်ရှင်ရတဲ့ကယ်တင်နိုင်ခဲ့ပါတယ်။ဒီလိုမျိုးကယ်တင်မှုတွေလုပ်နေစဉ်ဖေဖော်ဝါရီ15ရက်နေ့နေ့ကင်းပိုင်းအထိဆိုရင်တော့တည်ဆုံသူစီရင်နောက်ဆုံးရည်တွယ်မှုရလူပေါင်း 41,000 ကျော်တည်ဆုံအတည်ပြုရပြီဖြစ်ပါတယ်။နေပေါင်း33နှစ်ပေါင်းတင်ပြီးတော့မှကွယ်လွန်သွားသူဇနီးအတွက်အမတ်တရအသေးပုံဖော်ပြီးတော့ဝတ်တချအပင်တွေစိုက်ပျိုးထားတာကိုအခုလိုဝေဟင်ကနေတွေ့နိုင်ပါတယ်။ဟုတ်ပါတယ်။ဗြိတိန်နိုင်ငံအင်္ဂလန်အနောက်တောင်ပိုင်းကခြံဆိုင်သူတို့ကကွယ်လွန်သွားတဲ့ဇနီးတွေအမတ်တရဖြစ်နေသူ့ပိုင်မြေပေါ်မှာဝတ်တချပင်ထောင်ပေါင်းများစွာကိုအသေးပုံဖော်ပြီးတော့စိုက်ပျိုးခဲ့တာပါ။သူ့ရဲ့အသေးတုံးတွေကမိသားစုပိုင်နေမြေထဲမှာလုံလုံခြုံခြုံရှိနေခဲ့ပြီးတော့ဝေဟင်ကကြီးမှမြင်နိုင်တာမလို့မိဘုံမြန်စီးသူတွေတိတ်ပြီးတော့သဘောကျကြပါတယ်။စိုက်ပျိုးရေးလုပ်ကိုင်သူ Western House ကတောင်ပိုင်း Gloucester Shire နယ်ကကိုပိုင်း6ဧကချင်းစိုက်ပျိုးမြေမှာဝက်တချပင်6000ကိုအလဲမှာအသေးပုံမြေကွက်လက်ချင်ပြီးတော့စိုက်ထားခဲ့တာဖြစ်ပါတယ်။ဇနီးတဲ့ငယ်ဘွားကအနေဘက်ကိုဦးလဲစိုက်ထားခဲ့တာဖြစ်ပြီးတော့အဲ့ဒီဘက်ကိုမျက်နှာမူတဲ့ခုံနှန်းလေးကိုလည်းသူလှုပ်ထားခဲ့ပါတယ်။1995ခုနှစ်မှာနှလုံးရောဂါနဲ့ကွယ်လွန်သွားတဲ့ဇနီးဖြစ်သူနဲ့အချိန်တွေကိုသူကအဲ့ဒီခုံနှန်းလေးမှာထိုင်သူစနေငယ်ငယ်ကနေတဲ့အရက်ကိုမျက်နှာမူပြီးတော့ပြန်စဉ်းစားမိတယ်လို့ဆိုပါရဲ့။တစ်တိုင်းနှစ်တိုင်းနှွေးဦးရောက်ရင်လည်းအသေးပုံကွင်းမြင်ထဲမှာဒက်ဖဒီနှင်းမန်းဝါလေးတွေပေါက်လာတယ်လို့ပို့ပြီးတော့လွမ်းစရာကောင်းပါတယ်။ဒီစင်မှာချစ်သူကိုလက်ဆောင်ပေးမယ်ဆိုရင်ဘယ်သူနဲ့မှမတူတဲ့လက်ဆောင်ပေးဖို့အတွက်အကောင်းဆုံးကတော့နှလုံးသားကျွမ်းမဲ့ဖြစ်ပါရဲ့။ဒေါ်လာ14သန်းလောက်သုံးနိုင်ရင်ဒီအသေးပုံကျွန်းတစ်ချက်ကိုဝယ်ပေးနိုင်တာပါ။ခရီးရှာကအချစ်ကျွန်းလို့နာမည်ပေးထားတဲ့ဒီကျွန်းပေါ်မှာဟိုတယ်အိမ်စားတောက်ဆိုင်ဘာတစ်ခုမှမရှိပေမဲ့လည်းဒီကျွန်းလေးကိုအစိုးရဘီယွန်စီအပါအဝင်ကမ္ဘာနာမည်ကျော်တွေလာတဲ့ကြပါရဲ့။ဥရောပအရှေ့ခြမ်းခရီးရှာနိုင်ငံဘက်ရှ်မန်ရေလက်ကြားမှာတည်ရှိတဲ့အသေးပုံကျွန်းငယ်လေးရဲ့ဒီစိတ်တစ်ပိုင်းကိုရောင်းချဖို့ကြော်ညာနေတာဖြစ်ပြီးတော့နေ့စဉ်လုံးစိတ်ဝင်စားသူအများအပြားစုံစမ်းကြပါရဲ့။ဒီကျွန်းဖွံ့ဖြိုးရေလုံးခွင့်ပေးပြီးတော့ကျွန်းကျယ်စတူရန်မီတာ3000ခွဲတဲ့ကနေစတူရန်မီတာ4000ကိုရောင်းချပေးတာပါ။ရောင်းရငွေကိုတော့ပတ်ဝန်းကျင်ဒေသရဲ့ရက်ရွာအတိုင်းဝန်းတွေအသုံးပြုမှာဖြစ်တယ်လို့ဆိုပါရစေ။လွန်ခဲ့တဲ့နှစ်ပေါင်း9000လောက်ကလူနေခဲ့တဲ့အထောက်အထားတွေကိုတော့ဒီကျွန်းပေါ်မှာတွေ့ရပြီးတော့လက်ရှိလူနေထိုင်တာလူတွေအတွက်အဆောက်အုံဆိုတာမျိုးမရှိဘဲနဲ့တဘာဝအတိုင်းတောင်းနေတည်ရှိနေတဲ့ကျွန်းလေးဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကစပိန်နဲ့စာတင်နေတဲ့ကြောင်းစာတင်ခန်းဖြစ်ပါတယ်။ မက္ကဆီကိုနိုင်ငံရဲ့ဒုတိယအကြီးဆုံးမွန်တရီမြို့ပြင်ကကျောင်းလေးရဲ့စာတင်ခန်းမှာကျောင်းတင်နေချိန်လေ့ကျင့်ခန်းမှာလှုပ်ဖြစ်သွားအောင်လို့ကလေးတွေရဲ့စပွဲကန်းကိုစပိန်စပွဲဖြစ်နေပြောင်းထားလိုက်တာပါကိုလဲလှုပ်ရှားလှုပ်နေချိန်မှာအာယုံစူးဆိုင်မှုပိုရလို့တင်းတဲ့စာကပိုပြော့ခေါင်းထဲရောက်တယ်လို့ကလေးတွေကပြောပါတယ်ကျောင်းမှာစာတင်ခန်းနှစ်ခန်းမှာအစပြုလှုပ်ကြည့်ပြီးတော့နောက်စာတင်ခန်း22ခန်းလုံးမှာဒီလိုစပွဲတွေတက်ဆင်သွားမှာပါကနေဒါနိုင်ငံကစာတင်ကြောင်းတစ်ကြောင်းမှာဒီလိုဇပွဲနဲ့စာတင်တာတွေ့ပြီးတော့မက္ကဆီကိုကကလေးတွေကျမ်းမာရေးတွေဒီလိုဇပွဲလုပ်ဖို့အကြံရသွားတာဖြစ်ပါတယ်။ဒေတာရင်းမှာပြင်လုပ်တဲ့ဇပွဲတွေက$142ကုန်ကြမှာဖြစ်ပေမဲ့လေမူလကနေဒါတို့ဇပွဲကတော့ဒီထက်၅ဆဈေးများပါတယ်။မက္ကဆီကိုနိုင်ငံမှာက၅နှစ်အောက်ကလေး800ခိုင်နှုန်းနဲ့၅နှစ်နဲ့17နှစ်ကြာကလေး1900ခိုင်နှုန်းကရှိတဲ့နဲ့ကိုလေးချင်းထက်ပိုဝနေကြတာပါ။အမေရိကနိုင်ငံတွေမှာမက္ကဆီကိုကအရွယ်ရောက်ပြီးသူတွေအဝလွန်ရောဂါဖြစ်တဲ့တတိယအမြင့်ဆုံးနိုင်ငံဖြစ်ပါတယ်။ပေါ်တူဂီနိုင်ငံကွန်ကီရိုးစ်မြို့ကကမ္ဘာအသက်ကြီးဆုံးခွေးဖိုးပြီးဖြစ်ပါတယ်။ပေါ်တူဂီခွေးမြို့ဟာဖေရိုဒူရန်တေရှိုစစ်စစ်ဖြစ်ပါတယ်။ရှင်းနှစ်သားအရွယ်တွေကရခဲ့တဲ့ဒီခွေးလေးကိုအခုအသက်20အထိအသက်ရှင်နေဖြစ်နေတာမလို့သူ့ခွေးလေးကိုကမ္ဘာ MWC မှာမှတ်တမ်းတင်နိုင်ဖို့ပေါ်တူဂီနိုင်ငံကလီယိုနယ်ကော့စတာစူးစမ်းခဲ့တာပါ။အော်စတြေးလျနိုင်ငံကခွေးကြီးအသက်29နှစ်5လနဲ့1939ခုနှစ်မှာဆုံးပါသွားပြီးကလေးကနှစ်ပေါင်း100နီးပါးမှာအခုနောက်ထပ်စံချိန်သစ်တင်နိုင်တဲ့ခွေးဖိုးသက်ရှည်ရှိလာတာဖြစ်ပါတယ်။ပုံမှန်သက်တမ်း12နှစ်ကနေပြီးတော့14နှစ်ထိပဲအသက်ရှင်နိုင်တာကြောင့်သူ့ကိုတကယ်အံ့ဖွယ်ဖြစ်တယ်လို့ Guinness မှတ်တမ်းအဖွဲ့ကပြောပါတယ်။မနစ်ကအသက်30ပြည့်ခဲ့တာကြောင့်နှစ်တရာနီးပါးတင်ထားတဲ့စံချိန်ကိုချိုးသွားတာပါ။သူ့ခွေးကြီးအသက်ရှည်ရတာမျိုးပြမဟုတ်တဲ့သဘာဝနဲ့ကြီးပြင်းရတာကလည်းအဓိကပါလို့ပိုင်ရှင်ကပြောပါတယ်။သူ့ကိုဘယ်တော့မှချီမထားလှောင်ကျိုက်နဲ့ထည့်မထားပါဘူးလို့လည်းပြောပါတယ်။ဘိုဘီဟာဖေဖော်ဝါရီလ9ရက်နေ့မှာအသက်30နှစ်နဲ့282ရက်ပြည့်သွားခဲ့ပါတယ်။
မအီတနာကျော်သတင်းပတ်ဆင်တိုင်းစီစဉ်တင်ဆက်နေတဲ့ဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့အစီအစဉ်ကိုချစ်ရှုနားဆင်ခဲ့ကြတာဖြစ်ပါလေရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့မနေ့6နိုင်ကနေ9နိုင်ချီထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ32 kHz 933 MHz နဲ့9383ညလိုင်းဒိုမီတာ48 kHz 653ညလိုင်းလမ်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းညာငန်းတို့ကိုကြည့်ရှုကြရပါမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်ခုတော့သတင်းပတ်ဆင်ခဏတွေကိုဆက်လက်တင်ပြပေးပါမယ်ရှင်အရင်ဆုံးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုချက်ရမှာပါဩစတြီးယားနိုင်ငံဗီယင်နာမြို့တော်ကတော်ဝင်ပြီးသူကလက်ရာတွေခိရှိပြေမြို့ပြအပြင်အဆင်တွေကိုတမျိုးလုံးမှာမြင်တွေ့ရနိုင်ပါတယ်။2022ခုနှစ်အတွက်ကမ္ဘာမှာနေကျင်စရာအကောက်ဆုံးမြို့အဖြစ် The Economist Magazine ကရွေးချယ်သတ်မှတ်ထားတဲ့ဗီယင်နာမြို့တော်ကိုမတ်ဆွမြတ်မွန်ကကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေခေါ်သွားမှာဖြစ်ပါတယ်။
Holy Roman Empire နဲ့ Austro-Hungarian Empire တို့ရဲ့မြို့တော်ဖြစ်ခဲ့တဲ့ Austrian နိုင်ငံ Vienna မြို့တော်မှာ Herzberg နန်းဆက်လက်ထက်ကတော်ဝင်ပြီးသူကလက်ရနဲ့အဆောက်အဦတွေကိုနေရာအနှံ့မှာမြင်တွေ့ရနိုင်ပါတယ်။ဂီတပြဆက်အပါအဝင်ယဉ်ကျေးမှုအမှုပညာအမွေအနှစ်တွေလွှမ်းမိုးနေတဲ့မြို့မှာနိုင်ငံတကာကလာလေသူတွေအတွက်သွားစရာလေ့လာစရာတွေမကုန်နိုင်အောင်များလာပါတဲ့ ရှင်းအောင်အဆောက်အဦတွေကိုတံပိုးထားထိမ့်သိမ်းထားတဲ့တစ်ချိန်ထဲမှာခစ်ရှစ်ပြေးနည်းပညာတွေနဲ့မြို့ကိုခစ်မိအောင်လုပ်ထားသလိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်တန်ရှင်းတဲ့မြို့ပြတစ်ခုအဖြစ်လဲအစီအစဉ်ချဆောင်ရွက်နေပါတယ်။ဒါကြောင့်ဗြိတိန်အခြေစိုက် The Economist Magazine ရဲ့ Economist Intelligence Unit က2022ခုနှစ်အတွက်ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့ရွေးချယ်ခဲ့ပါတယ်။2019ခုနှစ်တုန်းကလည်းတစ်ချိန်နေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့သတ်မှတ်ခံခဲ့ရပူတာပါ။တည်ငြိမ်မှု၊ကျန်းမာရေးဆောင်ရှားမှု၊ပတ်ဝန်းကျင်ထိန်းသိမ်းမှု၊ပညာရေးယဉ်ကျေးမှုနဲ့အခြေခံအဆောက်အအုံစတာတွေကိုကြည့်ပြီးတော့နေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့သတ်မှတ်တာမှာနံပါတ်၁ရတာဖြစ်ပါတယ်။မြို့တော်အင်္ဂါရက်နဲ့ညီတဲ့မြို့ပြတိဆောက်ပုံတွေအပြင်စိမ့်လန်းတာယာတဲ့နေရာတွေအများကြီးရှိတဲ့ဗီယက်နာမြို့တော်ဟာEconomist Intelligence Unit ရဲ့စီးရဲမာတွေမဟုတ်ဘဲအလားတူရွေးချယ်သတ်မှတ်တဲ့စီးရဲတွေမှာလည်းထိတ်တန့်နေရာတွေမှာရထားပါတယ်
။ Es gibt ja auch die Mörser Studie, da ist Wien zum 10. Mal in Folge an erster Stelle wurde jetzt
bei der Economy ရဲ့နေကျင်စရာအကောင်းဆုံးမြို့စီးရဲမှာဗီယက်နာကပထမနေရာမှာပြန်ရောက်တာတည်းမဟုတ်ပါဘူး။ Green City စီးရဲ Smart City စီးရဲမှာလည်းဗီယက်နာကထိတ်ဆုံးမှာရှိပါတယ်။
Kriterien, die herangezogen werden für die internationalen Rankings.
ငါကတော့ဆင်အမပေးရွေးချယ်တဲ့အခါအခြေခံအဆောက်အုံတွေဘယ်လောက်ကောင်းတယ်လဲအများပြည်သူသိဖို့ဆောင်ရေးစနစ်ပညာရေးစနစ်ကျန်းမာရေးစနစ်တွေဘယ်လောက်ကောင်းတယ်လဲဆိုတာအပေါ်မှာကြည့်ပြီးတော့ရွေးချယ်တာဖြစ်ပါတယ်။အဲ့ဒါတွေအားလုံးမှာကျွန်တော်တို့မြို့ကထိတ်တန်းမှရှိနေပါတယ်။
am Tag können die Bewohnerinnen und Bewohner das gesamte öffentliche
တနေ့ကို1 Euro နဲ့တစ်မြို့လုံးမှာဘတ်စကားမြေထားနဲ့တက်ရထားကြိုက်တော့စီးနိုင်ပါတယ်တနေ့စာလုံးလက်မှတ်ဆိုရင်365 Euro ပဲဖြစ်ပါတယ
်တစ်မြို့လုံးအနှံ့ပြေးဆွဲနေတဲ့တည်ယူပို့ဆောင်ရေးစနစ်ကိုအားထားသွားလာနေကြတဲ့ Viennese မြို့သူမြို့သားထောက်ဝဲကျော်ရှိပါတယ်သွားရေးလာရေးလွဲကူအဆင်ပြေသလိုမြို့အနှံ့မှာအပန်းဖြေနားနေနိုင်တဲ့အုတ်ဆိုင်နဲ့တက်ပင်တွေနဲ့နေရာတွေပန်းခြံတွေကိုလည်း Vienna မြို့တော်မှာစနစ်တကျဖန်တီးထားပါတယ်မြို့ကိုဖြတ်ပြီးစီးဆင်းနေတဲ့ဒနျုပ်မြစ်ထဲကဒနျုပ်ကျွန်းဆိုရင်လေရေကူးကျင်သူတွေပျော်ပွဲစားထွက်ပြီးတဘာဝကိုခံစားကျင်သူတွေအနားယူစရာနေရာတွေအများကြီးရှိပါတယ
်။ Wichtig für eine Lebensqualität ist natürlich auch die Verfügbarkeit von Grünraum.
ကောင်းမွန်တဲ့ဘဝနေထိုင်မှုအတွက်စိမ့်လန်းဆိုပြတဲ့နေရာတွေရှိဖို့ကလည်းအရေးကြီးပါတယ်။ဗီယက်နာမြို့ထဲမှာတစ်ပင်တွေနဲ့စိမ့်ဆိုတဲ့နေရာတွေက90ရာခိုင်နှုန်းလောက်ရှိပါတယ်။ဒီကနေလမ်းကြီးရင်တော်မှာ21ကီလိုမီတာရှည်တဲ့ဒန်ယူကျွန်းကိုရောမြို့လေကအပန်းဖြေကစားကွင်းကြီးကိုပါလှမ်းမြင်နေရပါတယ်
။ဗီယက်နာမြို့ကိုဝန်းရံထားတဲ့တောင်ကုန်းတွေပေါ်ကိုလည်းခြေချင်းတောင်တက်ခီးသွားလို့ရပါသေးတယ်။အဲ့တောင်ကုန်းတွေပေါ်မှာဝိုင်းရက်ချက်တဲ့စပစ်ချံတွေကလည်းသွားလေစရာနေရာတွေဖြစ်ပါတယ်
။ Wir haben innerhalb der Stadtgrenzen 700 Hektar Weinanbaufläche. Das ist Welt.
မြို့တော်နယ်နိမိတ်ထဲမှာဧက1900ကျော်တဲ့စပစ်ချံတွေရှိပါတယ်။ကမ္ဘာမြို့တွေထဲမှာအခုလိုမြို့တော်နယ်နိမိတ်ထဲရှိနေတာမျိုးကစံချိန်တင်တယ်လို့ပြောလို့ရပါတယ်။ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့တစ်မြို့ဖြစ်ဗီယက်နာမြို့တော်ရွေးချယ်ခံရတဲ့အကြောင်းတွေထဲမှာဒါကလည်းတစ်ချက်ပါပါတယ်။ဝိုင်းတွေမကပါဘူးကျွန်တော်တို့စီမှာအတန့်ရှင်းဆုံးတွင်းထွက်ရေကိုလည်းဘုံပိုင်ဖွင့်လိုက်တာနဲ့ရနိုင်ပါတယ်။တောင်ပေါ်ကစီးကျလာတဲ့ရေကိုဗီယက်နာမြို့မှာတောက်သုံးနိုင်ဖို့ Agri Front Rosa လက်ထက်လွန်ခဲ့တဲ့125နှစ်ကျော်ကတည်းကရေပိုက်လိုင်းတွတ်တန်းခဲ့တာဒီနေ့အထိအဲ့ဒီအကျိုးကိုခံစားနေရပါတယ်
။ Gothic Baroque Rococo အနုပညာလက်ရအဆောက်အဦတွေကနေဒီနေ့ခေတ်ဘိသုကဒီဇိုင်းလက်ရအဆောက်အဦတွေရှိတဲ့ဗီယက်နာမြို့တော်မှာလာလေသမျှခီးသွွားဧည့်သည်တွေအတွက်စူဇန်ဒေးလာစရာတွားလေခန်းစားစရာနေရာတွေအမျိုးစုံရှိတယ်လို့မြို့တော်ခီးသွွားဘုတ်အဖွဲ့ပြောခဲ့ရသူကပြောပါတယ်
။ Wien ist eine Metropole, in der ich am Nachmittag meine Runden mit dem Rennrad hier in
der Stadt ဖြစ်တဲ့ဗီယက်နာမှာနေ့လယ်နေ့ခင်းစပစ်ချံတွေနားမှာစပိန်ပတ်စီးမလား။စိန်လန်နဲ့ဗီယက်နာ Woods တောင်ကုန်းတွေပေါ်မှာအနားယူမလား။State Opera ကဇယုံကြီးမှာ Opera တော့ကြည့်ပြီးကမ္ဘာအဆင့်မီယဉ်ကျေးမှုအတွေ့အကြုံခံစားမလားဒီမျိုးမှာအားလုံးလို့ရပါတယ
် Viennese မြို့သူမြို့သားတွေကိုယ်တိုင်ကသူတို့မြို့ဟာနေကျင်စရာအကောင်းဆုံးမြို့ဖြစ်တယ်လို့လက်ခံထားကြတာပ
ါ Ich besuche auch recht oft irgendwelche anderen Städte einfach halt auch als Urlaub undIch merke schon noch dass
ich da mir Rezi အပန်းဖြေခီးမကြခနာထွက်ဖြစ်ပါတယ်။ရောက်သွားတဲ့မြို့တွေနဲ့ Vienna မြို့ကိုနှိုင်းယှဉ်ကြည့်လိုက်တိုင်း Vienna မြို့မှာကျွန်မသဘောကျတဲ့အချက်တွေအများကြီးရှိတယ်ဆိုတာသတိထားမိပါတယ်။တကယ်ကိုနေကျင်စရာအကောင်းဆုံးမြို့လို့လည်းကျွန်မထင်ပါတယ်။ရောက်မှုသမျှထဲမှာတော့ဒီမြို့မှာအခွင့်အလမ်းတွေအများကြီးရှိတာတွေ့ရပါတယ်
။21ရာစုမှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေရင်ဆိုင်နိုင်အောင် Vienna မြို့တော်ကိုပြင်ဆင်ထားတဲ့တစ်ချိန်ထဲမှာတမိုင်းမှာတစ်ချိန်ကရှိခဲ့တဲ့ပြဿနာကြီးတစ်ခုကိုပြန်လည်မြင်တွေ့နေရတယ်လို့မျိုးကန်တချို့ကပြောပြပါဗျ
။ Na ja, also es wird schon sehr sehr heiß im Sommer. Ich meine das
ist ja die Luft auch ပြန်လာတာကြောင့်အခုဆိုနွေရာသီမှာအရန်ကိုပူပါတယ်။
ဗီယက်နာမ်မြို့မှာအများပြည်သူအတွက်ရေကန်တွေစိမ့်လန်းဆိုပြတဲ့နေရာတွေအများကြီးဖန်တီးပြီးဒီပြဿနာကိုဖြေရှင်းမှုစူးစမ်းနေတာတွေ့ရပါတယ်။မြို့နယ်ပတ်သက်လို့ကျွန်တော်သတိထားမိတာနောက်တစ်ခုကတော့ဗီယက်နာမ်မြို့သူမြို့သားတွေဆိုပြီးစီလုံးနဲ့စိတ်ရှိကြပေမဲ့ဒီနှစ်ပိုင်းတွေအတွင်းမှာနိုင်ငံခြားသားကိုမလိုလားစိတ်တွေခွဲခြားဆက်ဆံမှုတွေရှိလာတာကိုလည်းတွေ့လာရပါတယ်။အဲ့ဒါတွေကိုကျွန်တော်လုံးဝမကြိုက်ပါဘူး။
ဥရောပတိုက်အလဲပိုင်းမှာရှိတဲ့ဩစတြေးလျနိုင်ငံရဲ့ဗီယက်နာမ်မြို့တော်ဟာခေဟောင်းခေတ်စ်ပြည်သူ့ကလက်ရာတွေနဲ့လှပတဲ့မြို့တစ်မြို့ဖြစ်ပါတယ်။ဂန္ဓဝင်ဂီတအကျော်မော်ကြီးမိုဆက်ရဲ့ဂီတအငွေ့အသက်တွေကြားမှာအနုပညာ၊သမိုင်း၊ယဉ်ကျေးမှုလေ့လာစရာတွေများလာတဲ့မြို့လည်းဖြစ်တာမို့နိုင်ငံတကာကမ္ဘာလှည့်ခီးသည်တွေကြားရေပန်းစားတဲ့မြို့တစ်မြို့ဖြစ်ပါတယ်။မြို့တော်ခီးသောပုတ်အဖွဲ့စီရင်အရာကိုဗစ်ကရောဂါမဖြစ်ခင်2019ခုနှစ်ကဗီယက်နာမ်မြို့တော်ကိုလာလေတဲ့ခီးသွားဧည့်သည်၈တန်းနီးပါးရှိခဲ့ပါတယ်ရှင်ကျွန်မဆွေမြမပ
ါမဆွေမြမရဲ့ကဘာတလွားခီးသွားစီစဉ်ကိုကြည့်ရှုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ကြရပါမယ်ဘဝမှာဘလို့အခက်ခဲတွေပဲကြုံရကြုံရကိုဖြစ်ချင်တဲ့ဆန္ဒနဲ့ရည်မှန်းချက်တွေကိုတိုင်းတစ်ပါးမှာရောက်နေရတာတောင်လက်မလျှော်တမ်းစူးစမ်းခဲ့ပြီးအခုချိန်မှာတော့သူတက်ကျွမ်းတဲ့ဂန္ဓမှာအောင်မြင်လာပြီဖြစ်တဲ့တက်တူအနုပညာရှင်တဦးအကြောင်းဒီတစ်ပတ်မန်းညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ပြထားပါတယ်ရှင်
နိုင်ငံဘန်ကောက်မြို့ကဟီရိုဂိမ်းကိုခေါ်ကြတဲ့တက်တူးဆရာကိုမြတ်ကျော်ဆိုရင်ထိုင်းနိုင်ငံရောက်နေကြပြီးတက်တူးထိုးကြတဲ့မြန်မာနိုင်ငံသားလူငယ်တွေတော်တော်များများသိကြတာပ
ါအစကတော့ဒီအသားမှာပေါ့ဒီလိုဘောပင်နဲ့ဆွဲပေးတာတော့ပဲကြိုက်ကြတာပေါ့အဲ့ရနေမှာဘလို့ဖြစ်လို့တက်တူးဘက်ကိုပြောင်းလာလဲဆိုတော့အဲဒီလိုအပေါင်းင်းနဲ့ရောက်ပဲပြောရမှာပေါ့သူတို့ကဘောပင်နဲ့ဆွဲပြီးထောက်ချုံနေနဲ့ချစ်ပြီးလို့ချင်းအဲ့ဒီကိုမှင်နေမှုတ်ထက်အဲ့ဒါလေးက2ရက်3ရက်လောက်ပေါ်ထင်းနေတယ်အဲ့ဒါလေးကိုကြိုက်တာပေါ့အဲ့ဒါနေကြိုင်ကြိုင်နေအတီကွာမပြောင်းထိုးမယ်ဆိုပြီးတော့အဲ့နီးလန်းရှာတာပေါ့အဲ့လိုနီးလန်းရှာဆက်တွေပါတွေကိုဘကိုအပွဲစည်းတွေလိုက်ကြည့်ဆက်တွေထွင်တော့အလွဲလေးချော်ချော်တွေဖြစ်တာပေါ့အဲ့လိုပဲအခက်ခဲတွေကိုဖြည့်ရှင်းနဲ့နောက်ဆုံးတော့မရရအောင်လုပ်တော့တစ်ချိန်ချင်းတော့ဖြစ်လာတာပေါ့ရလာတော့မရဘူးဆိုတော့မဖြစ်ဘူးပေါ့နော်အဲ့လိုကိုကဒီမရတာယူစိတ်ညစ်နေလို့မရဘူးအဲ့ဒါကိုမရရအောင်လုပ်မယ်ဆိုပြီးတော့ကျွန်တော်ကရှေ့ဆက်ခဲ့တာပေါ့
ဒေသခံထိုင်းလူငယ်တွေကြားမှာရောမြန်မာပြည်သားလူငယ်တွေကြားမှာပါအခုလိုထင်ရှားတဲ့တက်တူးဆရာတယောက်ဘဝအတွေ့အခက်အခဲပေါင်းစုံရင်ဆိုင်ရတဲ့အထက်မှာမိသားစုတွေနဲ့လည်းအတိုက်ခံလုပ်ခဲ့ရတာပါအ
င်းကတော့ကျွန်တော်ဖြစ်စီချင်တာကကျွန်တော်မှလည်းအားနည်းချက်ရှိတော့တို့ကဒီလိုမျိုးကျောင်းဆရာလေးလို့ဒါမှမဟုတ်ရုံးစည်းလေးပေါ့အဲ့လိုလေကျွန်တော်ကအဲ့တော့ကြတော့ဘလို့ဖြစ်တယ်မသိစိတ်ထဲမှာမပါဘူးအဲ့လိုရုံစည်းရည်တွေကြောင်းစရာတွေပါတယ်ဝါသနာမပါဘူးဒီဥစ္စာဘက်ကိုကြတော့တော်တော်လေးကိုဝါသနာပါသွားအင်းကကြတော့လုံးဝဆန့်ကျင်ဘက်အဲကျွန်တော်ဆက်တလုံးထွင်အဲ့ဆက်တလုံးကိုရိုက်ချိုးတယ်မီးရှို့ပလိုက်တယ်အဲကျွန်တော်ဆွဲတဲ့ပုံတွေပါဆိုအကုန်လှုပ်ပလိုက်တယ်အဲ့လိုမျိုးတွေလှုပ်တာပေါ့အဲ့လိုတစ်ခါလုံးရင်ကျွန်တော်နှစ်ခါပြန်လှုပ်တယ်အဲ့လိုကျွန်တော်ဆက်တလုံးကိုချိုးပလိုက်ရင်ကျွန်တော်နောက်ထပ်ဆက်တလုံးထပ်ထွင်အဲတို့ကပိတ်လေးကျွန်တော်ကချိုးဖောက်လေးဖွင့်ထွက်လေးပေါ့နောက်ကြာတဲ့အခါကျတော့ကျွန်တော်ရဲ့စိတ်ကအရင်ပြင်းထန်တော့သူတို့လက်လွတ်လိုက်ရတဲ့အနေအထားရောက်သွားတယ်လက်လွတ်လိုက်တဲ့အချိန်မှာကျွန်တော်ကလည်းလို့ပြောရမလဲကို့လှောင်ရင်းနဲ့လွတ်လိုက်တဲ့ငှက်လိုပဲပေါ့ကျွန်တော်လည်းအမြင့်ဆုံးပြန်တက်မယ်ဆိုပြီးတော့ကျွန်တော်ချီလွတ်လက်လွတ်ပဲကျွန်တော်အတိကြိုးစားခဲ့တာပေါ့
ငင်းစင်ခါကစီထိုးမှခဲ့ပြီးခြေထောက်တစ်ဖက်မတန်ဆွမ်းဖြစ်ခဲ့ရတဲ့ကိုမြတ်ကျော်ဟာတက်တူးလောကမှာအောင်မြင်သူတဦးဖြစ်လာပြီးရဲ့နောက်သူ့စီကိုနေ့တိုင်းလိုလိုတက်တူးထိုးခြင်းတွေအများကြီးရောက်လာခဲ့ကြပါတယ
်ဆရာလေးရောတဘောကြတော့ဘာမျိုးလိုင်းဘောင်းကနေဆက်ရအဲ့လိုပေးစုစားလိုင်းလွင်းလေးလေးအနေနဲ့ကျတော့တွေ့တော့တဘောကြတော့ကျွန်တော်လည်းအဲ့ထိုးစင်စားရင်းနဲ့ဖြစ်ထိုးရတာ
တတူးထိုးတာပေါ်လူတွေအမြင်မှာတော့ကွဲပြားမှုအမျိုးမျိုးတွေရှိနေကြတယ်လို့သူကပြောပါတယ
်တချို့တွေကကြတော့လည်းကြိုက်တယ်မိဘကိုယ်တိုင်ဟိုကလာပြီးတော့ဒီမှာလာအပ်ပေးတာတွေလည်းရှိတာပေါ့နော်တချို့ကကြတော့လည်းအဲ့လိုအင်းရလိုက်လာပြီးတော့အဲ့လိုပြဿနာရှာတာလည်းကျွန်တော်တို့ကြုံခဲ့ဘူးတာပေါ့နော
်အမေကျွန်တော်လက်ခံပေးတယ်အဖေကတော့နည်းနည်းတော့သိရတဲ့အချိန်ကအဖေဆိုရင်နည်းနည်းသူကနည်းနည်းရှည်ယူဆန့်တော့ကျွန်တော်အမြင်တော့သိမကြည့်တာမျိုးနည်းနည်းပါပါပဲအလားတူမဟုတ်ကြာကြာသူနားလည်းပြီးပါတယ်
မြန်မာနိုင်ငံမှာရောထိုင်းနိုင်ငံမှာပါတက်တူးဆရာဖြစ်ခဲ့တာကြောင့်သူချင်းလေခဲ့ရတဲ့တက်တူးလောကအပေါ်နိုင်ငံတစ်ခုရဲ့အမြင်မတူမှုတွေကိုလည်းတွေ့လာခဲ့ပါတယ
်ဒီမှာကြတော့ဗျတက်တူးထိုးတာလို့အပြင်တွေပါတယ်သွားလို့ရှိရင်ကိုယ့်အထင်သေးတဲ့မျက်လုံးတွေပါတယ်နဲ့ကြည့်ရတာတိတ်မခံရဘူးအဲပြီးတော့ဒီတက်တူးရဲ့တန်ဖိုးကိုလည်းသူတို့ကနားလေကြတယ်ဒီဘက်နိုင်ငံမှာပေါ့နော်ဒီထိုင်းနိုင်ငံဘန်ကောက်မှာပေါ့နော်ဒါဟိုသူတို့ကအမှုပညာတခုလို့သတ်မှတ်ထားတယ်သူတို့ရဲ့ခံယူချက်ကတော့အမှုပညာပဲပေါ့နော်ကျွန်တော်တို့ဒီမြန်မာပြည်နဲ့ကြတော့သူတို့ခံယူထားတာကငငယ်တုန်းကအယူဆွဲအမှားဆွဲတွေပေါ့အခုချိန်ထိသူတို့လက်ခံထားတော့ပဲပေါ့မင်းကတက်တူးထိုးလိုက်ပဲဆိုလို့ရှိရင်မင်းကအမှတ်သားတခုဖြစ်သွားပြီမင်းကဘာမှလုပ်လို့မရတော့ဘူးမသိရင်ပဲတက်တူးထိုးတဲ့လူကတခိုးချိုးပဲလောက်ရမယ်ပုံစံဖြစ်နေတာပေါ့နော်
ကိုရီကိုမြေကိုတိုင်းပြည်မှာမဟုတ်တာတော့အောင်မြင်တဲ့လုပ်ငန်းရှင်တူဖြစ်လာတဲ့ပေါ်အားကြမိတဲ့တက်တူးဝါသနာရှင်တခြားမြန်မာပြည်သားလူငယ်တွေအတွက်လည်းတက်တူးထိုးနီးသင်တန်းဖွင့်ထားပြီးသင်ကြားပေးနေသည်ပါ
ဒီမြန်မာနိုင်ငံထဲကထွက်လာတဲ့မြန်မာနိုင်ငံသားတွေပဲပေါ့နော်ဒီတက်တူးအမှုပညာအလုပ်လေးကိုလုပ်တော့မယ်ကင်တော့မယ်လို့ရည်ရထားလို့ရှိတယ်အဲကျွန်တော်ရှိမှပညာလာပြီးတော့သင်ယူကြတာပေါ့အဲ့လိုပညာသင်ယူတဲ့အနေအထားမှာကျွန်တော်ကစီးမရှိဘူးပေါင်မရှိဘူးဒလာဟောပေးတာပေါ့ပြောမယ်ဆိုရင်တော့အဲယူနိုင်တဲ့လောက်ရတာယူပေါ့နော်ဒီတက်တူးထိုးတာတခုတည်းကိုကျွန်တော်ကပညာပေးတာမဟုတ်ဘူးဒီဧည့်သည်နဲ့ဆက်ဆံတဲ့နေရာတွေပြီးတော့ပုံစိုက်ချိန်နာတွေအကုန်လုံးပေါ့ဆက်ဆက်ရရအကုန်လုံးကျွန်တော်ကသင်ကြားပေးတယ်အဓိကစိန်ခုံမှုကဘာလဲဆိုတော့နောက်လာမဲ့ generation တွေမှာသူများနဲ့ရှင်လိုက်လို့ရှိရင်ရင်မောင်းတမ်းပြီးတော့ fight နိုင်အောင်ဒီအမှုပညာမှာအဲ့လို fight နိုင်အောင်ကျွန်တော်ရဲ့ရည်ချက်ကတော့သင်ကြားပေးတာဖြစ်ပါတယ်
နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အဖက်ဖက်ကတိုးတက်မှုနှိမ့်ချနေတဲ့မြန်မာနိုင်ငံမှာတက်တူးအမှုပညာကိုလည်းခင့်နဲ့အညီပြောင်းလဲတိုးတက်လာစေခြင်းနဲ့ဆန္ဒကသူ့မှာအပြည့်အဝရှိနေပြီးတော့တိုင်းပြည်ငြိမ်းချမ်းတဲ့တနေ့ကိုယ်မွေးရနိုင်ငံမှာအောင်မြင်ထင်ရှားတဲ့တက်တူးဆရာတဦးအနေနဲ့ဘဝကိုရှင်သန်သွားဖို့စိတ်ကူးအိမ်မက်တွေကတော့သူ့မှာရှိနေသေးပါပဲရှင
်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်စင်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်အတွက်သတင်းပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လင်းချက်တင်တဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးမှာပါ။
ချာချူချော်မှုကိုတစ်နှစ်ပြည့်တဲ့အထိခုခံကာကွယ်နေကြတဲ့ယူကရိန်းကိုအကူအညီပေးဖို့အတွက်မိမိတို့အနောက်မဟာမိတ်တွေအနေနဲ့ရပ်ဆိုင်းသွားမှာမဟုတ်ဘူးလို့ပိုလန်နိုင်ငံဝါဆောမြို့မှာအမေရိကန်သမ္မတဂျိုးဘိုင်တန်ကကြေညာလိုက်ပါတယ်။ဒါအပြင်ယူကရိန်းကိုထောက်ပံ့ကူညီနေတာတွေဟာလည်းဘယ်တော့မှလက်လျှော့သွားမှာမဟုတ်ဘူး။ NATO ကာကွယ်ရေးအဖွဲ့ကြီးအနေနဲ့လည်းဘယ်တော့မှပြိုကွဲသွားမှာမဟုတ်ဘူးလို့သူကကြေညာလိုက်ပါတယ်။ရုရှားတွေဟာယူကရိန်းပေါ်မှာဘယ်တော့မှအနိုင်ရမှာမဟုတ်ကြောင်းနဲ့မိမိတို့မဟာမိတ်တွေအနေနဲ့နေတို့အဖွဲ့ဝင်မဟုတ်တဲ့ယူကရိန်းကိုကိုယ့်ဘာသာကိုယ်ကာကွယ်ရေးအတွက်လက်နက်ခဲမီးကြောက်တွေနဲ့လူသားချင်းစာနာမှုအထောက်အထားအထောက်အကူတွေကိုဆက်လက်ပြီးကူညီသွားမယ်လို့လည်းသူကပြောပါတယ်။ရုရှားတပ်ဖွဲ့တွေကအရသားတွေကိုအညာတာမဲ့တပ်ဖြတ်နေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်န်စကီးကအင်ကာနိကဆွဆွဲလိုက်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းကာဆန်မြို့ကိုရုရှားဘက်ကဒုံးကျည်တွေနဲ့အပြင်းအထန်ပစ်ခတ်တိုက်ခိုက်ခဲ့လို့အရသား၅ဦးသေဆုံးက16ဦးဒဏ်ရာရှိခဲ့အပြီးမှာအခုလိုပြောဆိုလိုက်တာပါလမ်းမတွေပေါ်မှာတုံးလုံးပက်လက်ဖြစ်နေတဲ့လူတွေအလောင်းဓာတ်ပုံတွေကို Telegram လူမှုကွန်ရက်မှာတင်ရင်းနဲ့ယူကရိန်းသမ္မတကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်နဲ့ရုရှားနျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကိုဆိုင်းငံ့လိုက်ကြောင်းရုရှားသမ္မတဗလာဒီမာပူတင်ကအင်ကာနေကပြောပါတယ်။ပြီးခဲ့တဲ့2010ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့အဲ့ဒီစာချုပ်အရတနိုင်ငံကိုနျူကလ িয়ার ထိပ်ဖို့အများဆုံး1550အထိထားဖို့ပဲကန့်သတ်ထားပါတယ်။အဲ့ဒီစာချုပ်ဟာလာမယ့်2026ခုနှစ်မှာတက်တန်းကုန်ဆုံးမှာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုခင်မောင်ဆွေမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Rob McLean တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစည်းအဝေးရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းဒိုမီတာ1925.32လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOE မြန်မာပိုင်းအစည်းအဝေးကိုအပိနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မသင်္ကီထိုက်ပါThank you.
This program has come to you from the Voice of America, Washington.